Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရ2024ခုနှစ်ဇန်နဝါရီလ25ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းတူမီတာ3249လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
ဂါဇာတောင်ပိုင်းခရုနစ်ကပါလက်စတိုင်းဒုက္ခသည်100လောက်ရှိတဲ့ကုလလေကြင်စင်တာကိုတင့်ကားနဲ့ပစ်လို့လူကုန်းထက်မနည်းသေပြီးတော့85ဦးဒဏ်ရာရတယ်လို့သိရပါတယ်။ဂျီမန်နိုင်ငံကဟူသီပြစ်မှတ်တွေကိုအမေရိကန်တိုက်ခိုက်မှုတွေမှာထိရောက်တဲ့ရလဒ်တွေရတဲ့အကြောင်းအင်ဗျူတော်ပြောခွင့်ရသူကပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကစီဆိုင်မြို့ကို PNL ပို့အမျိုးသားလူမျိုးရေးတပ်မတော်ကဝင်သိမ်းညာယူလိုက်တယ်လို့ဒီဆက်သူတွေက view ကိုပြောပါတယ်။
American Pirates of New Hampshire ပြည်နယ် Republican Party သမ္မတကိုယ်စားလှယ်လောက်ရွေးချယ်ပွဲရလဒ်နဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်ရုရှားပုံမြန်မာကလက်နက်တွေပို့ခဲ့တဲ့ဆိုတဲ့အကြောင်းစစ်ပွဲလွန်ဂါဇာအရေးစီမံခံခွဲမှုစစ်ပွဲဆပြီးကြတဲ့ကဂါဇာမှာ Hamas စစ်ပွဲထောက်ခံမှုတိုးလာတဲ့အကြောင်းစတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကတော့သတင်းတွေပြီးမှနားဆင်ကြရပါမယ်အပတ်စဉ်ခဏရီတဲမှာတော့ Editor နဲ့ဆွေးနွေးခန်းကျန်စီတပတ်အတွင်းအကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်ရှင်။အခုတော့ကိုငိမ့်ချမ်းအေကသတင်းတွေကိုတင်ပြပါမယ
်။ဂါဇာတောင်ပိုင်းကခန်းစယူနစ်မှာပါလက်စတိုင်းဒုက္ခသည်100လောက်ခိုလုံနေတဲ့ကုလသမဂ္ဂလေ့ကျင့်စင်တာကိုဗုဒ္ဓဟူးနေ့ကတင်ကားနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးအနည်းဆုံးလူ9ဦးသေဆုံးက85ဦးဒဏ်ရာရခဲ့ကြောင်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီအကြီးအကဲဖိလစ်ပီလာဇာရနီကဒီတိုက်ခိုက်မှုကိုရှုတ်ချခဲ့ပြီးတေဆုံးသူအရေအတွက်တိုးလာဝယ်ရှိကြောင်းပြောပါတယ်။လက်ပြိုင်ထဲမှာပဲခန်းယူနစ်မြို့ကိုအစ္စရေးဘက်ကတိုက်ခိုက်မှုတွေတိုးလာနေလို့ထောင်နဲ့ချီတဲ့မြို့ကန်ပါလက်စတိုင်းတွေမြို့ကိုစွန့်ခွာထွက်ပြေးနေရတာကလည်းသုံးရက်ရှိလာပါပြီ။အများစုကအီဂျစ်နယ်စပ်အနီးရာဖာမြို့ကိုထွက်ပြေးကြတာပါ။ဂါဇာရဲ့ဒုတိယအကြီးဆုံးမြို့လည်းဖြစ်တဲ့ခန်းယူနစ်ရဲ့အဓိကဆေးရုံကြီးဖြစ်တဲ့နာဆာဆေးရုံကြီးမှာဗုဒ္ဓဟူးနေ့ကတိုက်ပွဲပြင်းထန်ခဲ့ပြီးရာနဲ့ချီတဲ့လူနာတွေနဲ့ထောင်နဲ့ချီတဲ့ရက်သားတွေပိတ်မိနေတယ်လို့ဆေးရုံကကျမရဲ့ဝန်ထမ်းတွေကပြောပါတယ်။တခါဂါဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာမြို့ကပလီတလုံးကိုဗုဒ္ဓဟူးနေ့ကဒုံးကျည်ထိမှန်ခဲ့ပြီးလူ9ဦးထက်မနည်းသေဆုံးခဲ့တယ်လို့အဲ့ဒီမှာရှိနေတဲ့ AP သတင်းတောက်တွေကပြောပါတယ်။ဒီချိန်ထဲမှာပဲဂါဇာကိုအခုသတင်းပတ်အစောပိုင်းကလူကိုယ်တိုင်သွားရောက်ခဲ့တဲ့ပါလက်စတိုင်းဒေသဆိုင်ရာကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညီနိုင်ရေးမှူး James McGoldrick ကမြေပြင်အခြေအနေကဝမ်းနွယ်ဝယ်ရာဖြစ်ပြီးဂါဇာကလူတွေကြားမှာမျှော်လင့်ချက်တွေစိတ်သုံးနေပြီလို့ပြောထားပါတယ်ခင်ဗျာ။ယေမန်နိုင်ငံကဟူသီပစ်မှတ်တွေကိုအမေရိကန်တိုက်ခိုက်မှုတွေမှာထိရောက်တဲ့ရလဒ်တွေရကြောင်းအင်ဂျီရောပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကဗုဒ္ဓဟူးနေ့ကပြောပါတယ်။ကနဦးအစီရင်ခံစာတွေအရပစ်မှတ်သုံးခုစလုံးမှာထိရောက်တဲ့ရလဒ်တွေရခဲ့တယ်ဆိုပါတယ်။ဟူသီဌာနချုပ်အဆောင်နှလုံးနဲ့ထောက်လိုင်းအဆောင်တစ်လုံးပျက်စီးသွားတယ်လို့ပြောပါတယ်။အီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေတိုက်ခိုက်ခံရတဲ့နောက်ဆက်တွဲအဖြစ်ဒီတိုက်ခိုက်မှုတွေကကိုကုတ်ကိုခုခံကာကွယ်တဲ့အနေနဲ့လှုပ်ဆောင်လာဖြစ်ကြောင်းလဲပြောခွင့်ရကာဗီကအလေးပေးပြောခဲ့ပြီးနိုင်ငံတကာနဲ့ပြည်တွင်းဥပဒေတွေနဲ့ကိုက်ညီကြောင်းဆိုပါတယ်။သမ္မတဂျိုးဘိုင်ဒန်ပြောထားတဲ့အတိုင်းအမေရိကန်တပ်ဖွဲ့ဝင်တွေနဲ့အခြေစိုက်စခန်းတွေကိုကာကွယ်ဖို့လိုအပ်တဲ့အရေးယူမှုတွေလုပ်ဖို့တွန့်ဆုံနေမှာမဟုတ်ကြောင်းလဲအင်ဘူရောပြောခွင့်ရကပြောပါတယ်။ Australia, Bahrain, Canada,Netherlands နိုင်ငံတွေကထောက်ခံကူညီမှုနဲ့အတူ American နဲ့ Britain လက်နက်ကိုင်တပ်ဖွဲ့တွေက Houthi သဘုံတွေကိုတနင်္လာနေ့ကတိုက်ခိုက်ခဲ့တာကိုနိုင်ငံပေါင်း24နိုင်ငံကလည်းပူးတွဲချင်ကြချက်တက်ထုတ်ပြန်ပြီးထောက်ခံကြောင်းအင်္ဂါနေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ Ukraine လက်ချက်ကြောင့်ပြက်ကျခဲ့တယ်လို့ Russia ဘက်ကဆွဆွဲထားတဲ့စစ်တပ်သေးဦးပို့ဆောင်ရေးလေပြက်ကျမှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့ရေးပေါ်အစည်းအဝေးတစ်ရက်ကို Russia ကတောင်းဆိုထားကြောင်းရုရှားနိုင်ငံကြားရေးဝန်ကြီးစာဂေးလက်ဘရော့ကဗုဒ္ဓဟူးနေ့ကပြောပါတယ်။လေယံပေါ်မှာယူကရိန်းစစ်သားတုံပန်း65ဦးကိုအကျဉ်းသားလဲလှယ်ဖို့တင်ဆောင်လာခဲ့တယ်လို့ရုရှားဘက်ကပြောပြီးယူကရိန်းကဒီလေယံကိုရွေချက်ရှိရှိနဲ့ပစ်ချခဲ့တာလို့ရုရှားကစွပ်စွဲပါတယ်။လေယံပြတ်ကျမှုကြောင့်စုစုပေါင်းလူ84ဦးသေဆုံးခဲ့ရပြီးဒါဟာရိုင်းစိုင်းတဲ့အကြမ်းဖက်လုပ်ရလို့ရုရှားဘက်ကစွပ်စွဲပါတယ်။ရုရှားနိုင်ငံကြားရေးဝန်ကြီးလက်ဘရော့ကဒါဟာယူကရိန်းရဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရလို့ခေါ်ဆိုခဲ့ပြီးလုံခြုံရေးကောင်စီမှာယူကရိန်းအနေနဲ့ဒီကိစ္စဖြေရှင်းရမယ်လို့ဆိုပါတယ်။တရုတ်ပို့ဆောင်ရေးလေယံကိုပစ်ချခဲ့တဲ့ဆိုတဲ့ရုရှားရဲ့ဆွဆွဲချက်ဟာယူကရိန်းအခြေအနေမတည်မငြိမ်ဖြစ်စေဖို့နဲ့ နိုင်ငံတကာထောက်ခံမှုကိုအားနည်းစေဖို့အတွက်ရုရှားဘက်ကစီစဉ်လှုပ်ဆောင်လာလို့ယူကရိန်းဘက်ကတော့တုံ့ပြန်ထားပါတယ်။လေယာဉ်ပေါ်မှာယူကရိန်းစစ်သားတွေပြည်အမှုတန်း6ဦးနဲ့အဆောင်3ဦးလိုက်ပါသွားတယ်လို့ရုရှားကပြောပါတယ်။ယူကရိန်းထောက်လှမ်းရေးဘက်ကတော့လေယာဉ်ပေါ်မှာဘယ်သူတွေဘယ်နှယောက်လိုက်ပါသွားတယ်လဲဆိုတာကိုယုံကြည်စိတ်ချရတဲ့ပြည်ပြည်စုံတဲ့အချက်လက်တွေလောလောဆယ်မရှိသေးကြောင်းထုတ်ပြန်ထားပါတယ်များ။
အန်ဒမ်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 633နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာရှမ်းပြည်နယ်တောင်ပိုင်းကစီဆိုင်မြို့ကို PNLA ပအို့မျိုးသားလွတ်မြောက်ရေးတပ်မတော်ကဝင်သိမ်းနေရာယူလိုက်တယ်လို့နီးစပ်သူတူက VOA ကိုပြောပါတယ်ပို့ကိုပိုင်အုတ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်ရဲစခန်းကိုဗုဒ္ဓဦးနေ့ညနေ6နာရီခွဲလောက်မှာ PNLA ပအို့တပ်ဦးဆောင်တဲ့ပူပေါင်းတပ်တွေနေရာဝင်ယူလိုက်တယ်လို့နီးစပ်သူကဆိုပါတယ် PNLA ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ်လက်မှတ်ထိုးထားတဲ့ဗိုလ်မှူးကြီးခွန်ဦးကနိုင်ရကလုပ်တဲ့ PNLA ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့လက်နက်ကင်တပ်ဖွဲ့ဖြစ်ပါတယ် PNLO PNLA ပအိုတက်ဟာလုံခြုံရေးအားနည်းလာတဲ့ KNY KR နေဆက်ရှမ်းပြည်နယ်တောင်ပိုင်းကဒီစီဆိုင်မြို့မှာအများပြည်သူလုံခြုံရေးနဲ့လွတ်လပ်စွာသွားလာနိုင်ရေးအတွက်အခုလိုစည်ရေးဝင်ရောက်လှုပ်ရှားခဲ့တာလို့ဗုဒ္ဓဦးနေကပဲကြေညာချက်ထုတ်ပြန်ထားပါတယ်အခုလိုပို့ပူပေါင်းတက်တွေမြို့ရဲဝင်မသိငင်မှာနေ့လယ်ပိုင်းမှာတော့စစ်ကောင်စီလေတပ်ကမြို့နားတစ်ဝိုက်လေရင်နဲ့ဘုံ၃လုံးကျဲခဲ့ပြီးတဲ့နောက်ပိုင်းညနေပိုင်းမှာလည်းအနားကနောင်ထော်ရွာမှာဘုံထက်ကျဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစူးစမ်းမေးမြန်းခဲ့ပေမဲ့ဆက်သွယ်လို့တော့မရသေးပါဘူးရှမ်းပြည်နယ်တောင်ပိုင်းစီဆိုင်နဲ့ဟိုပုံမြို့နယ်တွေမှာအခုရပိုင်းနေတဲ့ PNLA တပ်တွေနဲ့စစ်ကောင်စီနဲ့မာမိတ်လှုပ်ထားတဲ့ပြည်သူ့စစ်အဖွဲ့တစ်ခုဖြစ်တဲ့ဥအောင်ခန်းတီဦးဆောင်တဲ့ PNO ပို့မျိုးသားအဖွဲ့ချုပ်တပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေရလဲဖြစ်ပါတယ်ခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ရဲ့ဂျာဝင်စစ်ဆက်ပေးမှုနဲ့ဇန်နဝါရီ17ရက်နေ့ကတည်းကအပြစ်ရကြောင်းကြေညာထားပေမဲ့ကိုကထူဒေတာတက်မူပန်ခိုင်ထဲမှာစစ်ကောင်စီရဲ့စစ်ကြောင်းနှစ်ကြောင်းဝင်လာခဲ့လို့တိုက်ပွဲဖြစ်ခဲ့ပြီးကိုကတက်မတော် MNDA ဘက်ကတဦးချဆုံးခဲ့တယ်လို့မြောက်ပိုင်းညီနောင်သုံးဘွဲ့ကဗုဒ္ဓဦးနေ့ကသတင်းထုတ်ပြန်ပါတယ်သူတို့မဟာမိတ်တပ်တွေအနေနဲ့စစ်ကောင်စီတပ်တွေကိုထိုးစစ်ဆင်တာတွေလုံးဝမရှိပေမဲ့စစ်ကောင်စီဘက်ကတော့တအောင်းနဲ့ကိုကဒေတာတွေမှာရန်လုံမှုတွေရှိနေတယ်လို့ပြောပြီးဒါဟာဂျာဝင်ကူညီပေးခဲ့တဲ့တရုတ်နိုင်ငံကိုလည်းအလေးမထားရရောက်ကြောင်းဗုဒ္ဓဦးညပိုင်းထုတ်ပြန်ချက်မှာဖော်ပြထားတာပါရခိုင်ပြည်နယ်ဘက်မှာတော့ပေါတော်မြို့ကိုအလုံးစုံထိမ့်ချုပ်ထားလိုက်ပြီလို့ညီနောင်မဟာမိတ်သုံးဘွဲ့ဝင်ရခိုင်တပ်တော် AA ကကြေညာပါတယ်။တပြိုင်တည်းမှာပဲမြောက်ဦးမင်းပြကြောက်တော်နဲ့ရသေးတောင်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒါ့အပြင်ရံပြဲမြို့နယ်တဲမှာလည်းမြို့ပေါ်ရက်ခွက်နဲ့အနီးတစ်ဝိုက်နေရာတွေကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အင်္ဂါနေ့ကစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဘူးတိတောင်မြို့နယ်မောင်နှမပလဲတောင်ဂျွာကြီးကအရွယ်မရောက်သေးတဲ့မွတ်စလင်၃ဦးပွဲချင်းပြီးတည်ဆုံးခဲ့ပြီးကလင်းငယ်၂ဦးအပါဝင်၈ဦးဒဏ်ရာရခဲ့ပါတယ်စစ်ကောင်စီဘက်ကတော့ပလဲတောင်ရွာပစ်ခတ်မှုကိုသူတို့လက်ချက်မှောက်ကြောင်းညှင်းဆိုပြီး AA ဘက်ကလက်နက်ကြီးပစ်ခတ်ခဲ့တယ်လို့တုံ့ပြန်ထားပါတယ်ဒါ့အပြင်စစ်ကောင်စီထိန်းချုပ်ထားတဲ့ကျေးမှုသတင်းစာကြတဲ့ပရင်းနေ့ဒီနေ့ထုတ်သတင်းစာမှာတော့ပဲခူးတိုင်းကြောက်ချင်းမြို့နယ်တဲကပစ်ခတ်မှုတွေကိုလည်းသတင်းမှားတွေဖြစ်ဖော်ပြထားပြီးသူတို့ခေါ်ကျမ်းဖက်တောင်းကျမ်းသူတွေက drop bomb တွေချတိုက်ခိုက်ခဲ့လို့ဒေသခံပြည်သူတွေရဲ့ကျေးရွာနေအိမ်တွေထိခိုက်ခဲ့ရတာလို့ဆိုထားပါတယ်ညာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးသွားတဲ့အထက်ကဂျန်နေသေးတဲ့စစ်ကောင်စီတပ်သား62ဦးကိုမြန်မာစစ်တပ်အာဏာပိုင်တွေကပြန်လည်ခေါ်ယူခဲ့ကြောင်းအိန္ဒိယသတင်းစာတွေမှာဇန်နဝါရီ24ရက်ဗုဒ္ဓဦးနေ့ကဖော်ပြကြပါတယ်ဒါဟာအလားတူစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုတွားရောက်ခေါ်ယူတဲ့မြန်မာလေတပ်လေယာဉ်တစ်စင်းအင်္ဂါနေ့ကမီဇိုရမ်ပြည်နယ်လင်ပူလေစိတ်မှာပြေးလည်ချော်ခဲ့ပြီးနောက်တစ်ရက်မှာဖြစ်ခဲ့တာပါလေရင်ပြင်းလန်းချော်ပြီးလမ်းဘေးထိုးစင်ခဲ့တော့ကတော့လေရင်အမှုတန်း14ဦးနဲ့10ဦးထဏ်ရာရကြောင်းဒေသခံရရှိတွေကိုကုကပြီးအိန္ဒိယကလာတဲ့သတင်းမှာဖော်ပြကြပါတယ်။ India Times သတင်းစာရဲ့ရေးသားချက်မှာတော့မြန်မာလေတပ်ရဲ့ ATR အမျိုးအစားလေရင်ကစစ်သား62ဦးနဲ့တူအင်္ဂါနေ့တုန်းကပြင်းလန်းချော်ခဲ့တဲ့လေရင်ကအမှုတန်း14ဦးကိုနှစ်တုပ်ခွဲပြီးသေဆောင်သွားကြောင်းပြောပါတယ်။ရခိုင်တတော် AA ကစစ်ကောင်စီရဲ့တပ်စခန်းတွေကိုသိမ်းခဲ့လို့မီဇိုရမ်ပြည်နယ် Long Line ခရိုင်ထဲကိုစစ်ကောင်စီတပ်ဖွဲ့ဝင်286ဦးဇန်နဝါရီ18ရက်ကထွက်ပြေးခုံလုံခဲ့ရတာပါမနှစ်နိုဝင်ဘာ23ရက်နေ့နောက်ပိုင်းမစ္စရမ်ဘက်ကိုထွက်ပြေးခဲ့ရတဲ့စစ်ကောင်စီတပ်သားအရေအတွက်ကလည်း636ဦးထိရှိလာနေပြီလို့ အိန္ဒိယသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
။ကိုငင်းချန်အေးကသတင်းတွေကိုဖော်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။ Republican Party ရင်း New Hampshire ပြည်နယ်ပါတီသမ္မတကိုယ်စားလှယ်လောင်ရွေးကောက်ပွဲမှာသမ္မတဟောင်းထွန်နဲ့ထရန့်ကပြိုင်ဘက်သမ္မတကြီးဟောင်းနီကီဟေးလီကိုအနိုင်ရပါတယ်။ဒါပေမဲ့လည်းသမ္မတကြီးနီကီဟေးလီကတော့ပါတီတွင်နောက်ထပ်ရွေးကောက်ပွဲတွေမှာထပ်မံရှင်ပြိုင်သွားမယ်လို့ပြောထားပါတယ်။သူတို့နှစ်ဦးရဲ့အလားအလာနဲ့ပတ်သက်လို့အမေရိကန်နိုင်ငံရေးကိုစောင့်ကြည့်နေတဲ့နယူးယောက်ကမြန်မာနယ်ပွားကိုမိုးချန်းကိုမိုင်းအင်ဂျင်နိုင်ငံ Zoom ကနေဆက်သွယ်မိမြန်ထားပါတယ်ရှင်
။အင်္ဂါနေ့ကနယူးဟမ်ရှာပြည်နယ်မှာRepublican Party တွင်သူတို့သမ္မတလောင်ရွေးပွဲတွေလုပ်တဲ့အချိန်မှာအများမျှော်လင့်ထားတဲ့အတိုင်းသမ္မတဟောင်းဒေါ်နယ်ထရမ့်ကဒီသမ္မတကြီးဟောင်းပေါ့နော် American သမ္မတကြီးဟောင်းနီကီဟေးလီကိုအနိုင်ရသွားတယ်ပေါ့နော်ဆိုတော့အဲ့ဒီဒီ Republican Party တွင်မှာအခုထရမ့်ကနေပြီးတော့တောက်လျှောက်အသာစီးရနေတဲ့အလားအလာပေါ့မှာဘယ်လိုသုံးသပ်လို့ရှင
်အဲ့ဒါကတော့ဟိုဒီ Republican ကြီးဂျာတန်းမှာအဲတော်တော်များများကโอ้မျောနေထားပြီးသားပေါ့เนาะအဲဒါပေမဲ့အဲ့လိုပြောလို့ဒီဒီ independent ပေါ့เนาะတတိပုဂ္ဂလ republican နဲ့မှာလည်းတတိပုဂ္ဂလဘက်ကိုရိမ်းတဲ့လူတွေရှိတယ်အဲနောက်ပြီးတော့အဲလက်ရှိဖြစ်ပြနေတဲ့အနေအထားပေါ်မှာရှင်ထိုးပြီးတော့มาကြီးတဲ့လူတွေရှိတယ်အဲအဲ့လိုလူတွေကဟိုဒကာနာတသက်ရှိနေတယ်ဆိုတော့ဟိုအဲ့လိုမျိုးအနေအထားပေါ်မှာမူတည်ပြီးတော့အခုကြည့်လိုက်တော့ new hampshire မှာတော်တော်များများကမျှော်လင့်ထားတာကဒေါ်နယ်ထရန့်ကအနည်းဆုံး20ရာခိုင်နှုန်းလောက်ကိုအာနီကီဟေးလီထက်တာမယ်လို့ဟိုမျှော်လင့်ထားကြတာပေါ့နော်အဲဒါပေမဲ့အဲတကယ်တမ်းအခုထွက်လာတော့10ရာခိုင်နှုန်းတော့မှမပြည့်တပြည့်အဲဖြစ်နေတယ်ပေါ့အခုမဲဒီယာတော့ရေးတွက်တာအားလုံးပဲပြီးသေးဘူးလို့ပြောတာပေါ့နော်ဒါပေမဲ့အခုတော်တော်များများပြီးနေပြီအဲဒီမှာ10ရာခိုင်နှုန်းတော့မှမပြည့်တပြည့်အဲအဲ့လောက်ပဲတာတယ်ပေါ့နော်ဆိုတော့အဲ့ချီကြတော့နီကီဟေးလီဘက်ကဟိုသူတို့မထင်မှတ်တဲ့အနေထားနေပြီးတော့မှမဲရီတက်လာဆိုတာကိုတွေ့နေရတယ်ပေါ့နော်ဆိုတော့ဒါပေမဲ့ဟုတ်တယ်ဒီ Republican တဲမှာကတော့ဒါ Donald Trump ရဲ့အရှိန်အဟွာကြီးတယ် Donald Trump ဒီအဲ့ဒီအတွက်ကြောင့်လည်းပဲအနိုင်ရသွားတယ်ဟု
တ်ကဲ့ဒီဘက်မှာကျတော့နီကီဟေးလီကအခု New Hampshire လိုမျိုးပေါ့နော်ဒီမဲဆန္ဒရှင်အများစုကဒီအလက်သမားတွေများတာပေါ့နော်ဒီနိုင်ငံရေးအယူအဆအရပြောရင်ဆိုရင်အလဲလက်များတဲ့သူရှိတဲ့ပြည်နယ်မှာတော့မှသူကဒေါ်နယ်ထရန့်နဲ့ရှင်လို့ရှင်ပေါ့နော်သူဟိုဒုတိယနေရာမှာပဲရှိနေသေးဖြစ်နေတယ်ဒါပေမဲ့တစ်ဖက်မှာလည်းသူကိုယ်တိုင်ကတော့ဒီသူ့ပြည်နယ်ဖြစ်တဲ့ဒီတောင်ကာရိုလိုင်းနာပြည်နယ်ပြိုင်ပွဲအထိသူသွားမယ်ဆိုတဲ့အဲနီကီလီကပြောဆိုချက်ပေါ်မှာရောဘယ်လိုမြင်လဲရှင
်သူကတော့အချိန်နဲ့ဆက်ပြီးတော့စူးစမ်းမှာပဲအခုအာခုနနေမယ်ဒီမနေ့ကနေမယ်ကျွန်တော်လေ့လာနေတာပေါ့နော်ကြည်နေတာသူကအရှုံးမပေးသေးဘူးအဲသူကဆက်သွားမယ်လို့ပြောတယ်နော်သူ့ရဲ့အဲနယူးဟမ်ရှာမှာရှိတဲ့သူ့ရဲ့နောက်လိုက်တွေသူ့ထောက်ခံနေတဲ့လူတွေကိုလည်းပဲသူမိကွန်းပြောသွားတာတွေ့လိုက်ရတယ်သူဒီဒါပွဲသူ့အတွက်ကပွဲမပြီးသေးဘူးအခုမှပဲအဆရှိသေးတယ်ဆိုပြီးမှပြောသွားတယ်ဘာကြောင့်လဲဆိုတော့အဲသူပြောတာလည်းမမှားပါဘူးဒါအခုမှဒုတိယမြောက်ကြီးနေလीနော်အာဆိုတော့အခုမှအစပဲရှိသေးတယ်ဒါဒီဟာအခုမှအစဆိုတော့အစကိုအဆုံးလို့သတ်မှတ်လို့မရဘူးပေါ့နော်ဆိုတော့အဲ့အတွက်ကြောင့်သူကရှေ့ဆက်ပြီးတော့မှတိုက်ပွဲဝင်သွားအောင်ပဲပေါ့ဒေါ်နယ်ထရန့်အတွက်ကိုအဲဒေါ်နယ်ထရန့်ကိုစိန်ခေါ်သွားပြီးတော့မှရှင်သွားအောင်ပဲပေါ့နော်ဒါပြိုင်တဲ့ထဲမှာလည်းပဲသူ့အတွက်အလားလာကောင်းသလားလို့ပေါ်ယံကြည့်တယ်လို့ရှိရင်အလားလာတည်းကတိတ်မကောင်းဘူးဒီ Republican ထဲမှာကြီးလိုက်မယ်ဆိုရင်ပေါ့နော်ဘာကြောင့်ဆိုတော့ဒေါ်နယ်ထရန့်ရဲ့ဩဇာမနေဘူးလीနော်ဆိုတော့ဟိုဘယ်လိုပဲဖြစ်နေအဲသူဒီတနည်းတော့အပြင်ပြောမယ်ဆိုရင်တကြားဖျားကြမမလားဘူးဟိုမျက်လှပ်ပြမှုတွေများပေါ်လာမလားဆိုတဲ့အနေအထားမျိုးပဲပူတည်ပြီးတော့မှတော့ဆက်လက်စူးစမ်းသွားနိုင်တယ်เนาะအဲစူးစမ်းသွားဖို့အတွက်လည်း तू ကအခိုင်အမာကိုတနိုင်တန်ချထားပုံရတယ
်ဒီ Republican Party တွင်းမှာအထူးသဖြင့်ပေါ့เนาะသူတို့က conservative အများစုလည်းဖြစ်တယ်ဒါပေမဲ့တစ်ဖက်မှာအခုလို Nikki Haley လို့ Trump ကိုဟိုပကုံးချင်းရှင်ဖို့ပေါ့နော်စူးစမ်းနေတဲ့အမျိုးသမီးတယောက်ပေါ်မှာဟိုပါတီတွင်းထောက်ခံမှုအလားအလာဘယ်လိုရှိလာနိုင
်ဘူးမလည်းလင်းပြောင်းဝိုင်းချက်တယ်ဗျ။ဘာကြောင့်တော့ Republican နဲ့မှာကရှေးရိုးဆွဲတွေများတယ်။နောက်ရွှေရိုးဆွဲတွေများတယ်။အဲလှေနံဓာတ်ထစ်တွေများတယ်။ဒါမှဒါဆိုတဲ့လူတွေများတယ်။ အဲ့လိုမျိုးအနေထားပေါ်မှာမူတည်ပြီးတော့မှဒေါ်နယ်ထရန့်ကလည်းဒီလိုလူမျိုးတွေကိုကောင်းကောင်းသိထားတယ်ဆိုတော့ तू ကဒီလိုလူမျိုးတွေကြိုက်တာဘာလဲဒီလိုလူမျိုးတွေလိုချင်တာဘာလဲဘာကြောင့်လဲ तू ကစီးပွားရေးလုပ်ငန်းနဲ့လုပ်ငန်းကိုစီဝိုင်းလုပ်ငန်းဆိုတာတော့မှတချို့ကလည်းသူ့ဝေဖန်ပါတယ်တကယ်စီဝိုင်းသမားတွေကသူ့ဝေဖန်ပါတယ်ထားပါတော့ဒါကတော့နောက်တခါနာပေါ့เนาะအဲဒါပေမဲ့သူ့ဒီငပြောသီးလိုချင်တဲ့လူငပြောသီးကျူးလိုက်တယ်အုံသီးလိုချင်တဲ့လူအုံသီးပေးတတ်တယ်အဲအဲ့လိုအနေထားမျိုးမှာအဲတွန်းကျင်တာဖြစ်တဲ့အတွက်ကြောင့်ဒီ Republican နဲ့မှာရှေ့ယူဆွဲပါတီ Republican နဲ့မှာတာမန်လူတွေတော်တော်များများဘာလိုချင်တယ်လဲဆိုတော့သူကသိနေတာဖြစ်တဲ့အတွက်ကြောင့်သူကမျက်စိမှိတ်ပြီးတော့မှသူတို့လိုချင်တဲ့အခွင့်အရေးတွေသူတို့လိုချင်တဲ့အရေးတွေပေါ့နော်ဖြည့်ရှင်းပေးဖို့အတွက်ကင်တွယ်ဖို့အတွက်သူ့အနေနဲ့ဝင်လေတဲ့လူတယောက်မဟုတ်ဘူးဆိုတာကို Republican တော်တော်များများသိထားတယ်ဒီဘောမှာမူတည်ပြီးတော့မှသူ့ဘောမှာဝိုင်းပြီးတော့မဲထည့်ကြတဲ့သဘောလို့အဲ့လိုမြင်လို့ရတယ်ပေါ့
မြန်မာစစ်ကောင်စီအနေနဲ့ရုရှားကိုလက်နက်တွေပြန်ပို့ပေးနေတဲ့အထောက်အထားတွေတွေ့တယ်လို့စီရီစောင့်ကြည့်နေသူတွေကပြောပါတယ်ရုရှားအနေနဲ့ယူကရိန်းစစ်ပွဲအတွက်လိုအပ်လာတာကြောင့်မြန်မာကိုအရင်ရောင်းထားတဲ့လက်နက်တချို့ပြန်တောင်းဝယ်ယူတယ်လို့ရုရှားအခြေစိုက် Asia News သတင်းစင်မှာအင်ကာနစ်ကဖော်ပြတာပါဒါအပြင်မြန်မာတို့မော်တာချီနဲ့မိုင်းတွေကိုလည်းရုရှားကိုပို့တဲ့အထက်ပါခဲ့ကြောင်း Asia News ကထုတ်ပြန်ခဲ့ချိန်မှာစီရီစောင့်ကြည့်နေသူတွေကလည်းမြန်မာတို့လက်နက်ချီနဲ့စစ်အသုံးဆောင်တွေပို့ခဲ့တယ်လို့ပြောကြပါတယ်ကိုဝင်းမင်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီရုရှားမြန်မာဆက်ဆံရေးတဲ့အခုလိုထူကြမှုကို ICG ခေါ်နိုင်ငံတကာပဋိပက္ခလိလရဲ့ဖွဲ့မြန်မာဆိုင်ရာအကြီးတန်းအကြံပေး Richard Horsey ကအခုလိုစာရှင်းပြပါတယ
် What's been unexpected about the Russia-Myanmar relationship is that not only has
Russia မြန်မာဆက်ဆံရေးမှာမမျှော်လင့်ထားတာကပြီးခဲ့တဲ့နှစ်တွေအတွင်းရုရှားကနေမြန်မာစစ်တပ်ကိုလက်နက်တွေအကြီးအကျယ်ပို့လာခဲ့တာအပြင်ယူကရိန်းကိုကျူးကျော်စစ်ဆင်ပြီးကြတဲ့အခါဆိုရင်မြန်မာဘက်ကလည်းရုရှားကိုလက်နက်တွေပို့ပေးခဲ့ပါတယ
်ဒီပေါ်မြန်မာစစ်တပ်ရရှိဟောင်းတချို့ကတော့အရင်ပြန်ပို့တာရှိနိုင်ပေမဲ့အခုတစ်တုံညာနှစ်ခွန်ရှမ်းမြောက်ညီနောင်သုံးဘွဲ့ဆစ်စင်ပြီးလက်နက်လိုအပ်ချက်များလာတာကြောင့်အခုတော့ပြန်ပို့ဖို့မဖြစ်နိုင်တဲ့လောက်ကိုခတ်နိုင်တယ်လို့ထောက်ပြပါတယ်။ဒါပေမဲ့ Russia Asia News သတင်းကတော့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ Russia သမ္မတ Vladimir Putin တို့2022ခုနှစ် September လမှာ Russia ရဲ့စီးပွားရေး Forum မှာတွေ့ဆုံအခုလိုလိုအပ်ချက်ပြန်ပို့ပေးဖို့ပြောခဲ့ပြီးအိန္ဒိယကလည်းအလားတူမကြာခင်ကပဲပြန်ပို့ပေးခဲ့တယ်လို့ဆိုပါတယ်။ ICT အကြံပေး Richard Horsey ကလည်းရုရှားလိုအပ်ချက်အခုလိုပြန်ပို့တာအပြင်မြန်မာကထုတ်တဲ့လက်လက်ပစ္စည်းတွေပါပို့ပေးခဲ့တယ်လို့ဆက်ပြောပါတယ
် We know that Russia has a huge need for artillery shells and other forms
ရုရှားအနေနဲ့ Ukraine စစ်အတွက်လက်နက်ကြီးကြီးနဲ့တခြားခဲယမ်းကြီးစံတွေကြီးကျယ်လိုလာခဲ့တာကျွန်တော်တို့သိထားပါတယ်ပြီးတော့မြန်မာအနေနဲ့လည်းရုရှားကိရိယာတွေရှိထားပြီးရုရှားအဆင့်ရှိတဲ့ဒီလက်နက်ကြီးကြီးနဲ့တခြားခဲယမ်းချို့ကိုထုတ်လုပ်နေပါတယ်အဲ့တော့မြန်မာကာကွယ်ရေးစစ်ပစ္စည်းစက်ရုံစိတ်ပါတဲ့လက်နက်ကြီးကြီးတချို့ Ukraine စစ်မြေပြင်မှာတွေ့ရှိခဲ့ပါတယ်မြန်မာထုတ်ကြည်နယ်ခဲယမ်းတွေရုရှားကိုပို့လာခဲ့တာကျွန်တော်တို့သိထားပါတယ
်အမည်မဖော်လိုတဲ့မြန်မာစစ်စောင့်ကြည့်နေသူတို့ကလည်းဒီမော်တာချီမိုင်းနဲ့လက်နက်ငယ်ကြီးစံခဲယမ်းတွေပြပတင်ပို့ဖို့ကိုဗစ်မတိုင်ခင်တုန်းကလည်းမြန်မာဘက်ကနေလိုအပ်တဲ့ထုတ်ပို့ပစ္စည်းတွေအင်္ဂလိပ်နိုင်ငံတွေကမှာယူခဲ့တယ်လို့ဆိုပါတယ်ဒါအပြင်အခုလိုအခြေအနေမှာလည်းမြန်မာစစ်ကောင်စီအနေနဲ့ရုရှားကိုပြန်ရောင်းလိုတဲ့ဆန္ဒရှိနိုင်တယ်လို့စီဝိုင်းပညာရှင်ဦးစိန်ထေကသုံးသပ်ပါတယ
်မြန်မာနိုင်ငံမှာရုရှားကိုလက်နက်ပစ္စည်းတွေရောင်းနေဆိုတာဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့မှာရုရှားနဲ့ပြန်လာအကူအညီလက်နက်ဟိုရုရှားဆီကလေးနေဝယ်တဲ့အမြောင်ကြီးတွေဝယ်မယ်လက်နက်ကြီးပေါ့လေဒီဘက်ကလက်နက်သေးတွေလာကုန်တော့ဘုံလိုလိုအမြောင်ဆန်လေးလိုပြန်ရောင်းနေဆိုတာဖြစ်နိုင်ပါတယ်ဘာကြောင့်ဖြစ်နိုင်လဲဆိုတော့ဒီစားကစားမှာနိုင်ငံရောင်းကြီးအရန်လိုအပ်နေတယ်နိုင်ငံရောင်းကြီးရောက်ရလန်းဘယ်လန်းဖြစ်ဖြစ်ရှားမှာဖြစ်တဲ့အတွက်ကြောင့်စားကစားအနေနဲ့ရုရှားဆီကနေပြီးမှနိုင်ငံရောင်းကြီးပြန်ရဖို့တော့တနည်းပြောလို့ရှိရင်သူတို့ဆီကလက်နက်ကြီးတွေဝယ်မယ်ဒီဘက်ကလက်နက်ငယ်တွေပြန်ပြီးမှဘာသာဆက်ဆံလို့ပဲဖြစ်ဖြစ်ပေါ့နော်အဲအဲ့လိုမျိုးနဲ့သူတို့ရောင်းဝယ်လဲလဲလုပ်တယ်ဆိုတာအေကမောချဖြစ်နေတဲ့ဒီသာရှိပါတယ်ခင်ဗျ
ာဒါအပြင် Richard Horsey ကလည်းရုရှားလက်နက်ပြန်ပို့ပေးတာကမြန်မာတွေမကအာရှကတခြားနိုင်ငံတွေပါပါခဲ့တယ်လို့ထောက်ပြပါတယ
် The head of military intelligence of Ukraine has also said
Ukraine ထောက်လိုက်ရေးကြီးကဲကလည်းပြောထားပါတယ်ဒီစစ်ပွဲမှာမြန်မာဟာရုရှားကိုစီးရီထောက်ကူပေးနေတဲ့နိုင်ငံတွေကတခုဖြစ်တယ်လို့သူကပြောခဲ့ပါတယ်အခုလိုပို့ပေးနေတာတွေကမြန်မာနိုင်ငံထုတ်စစ်သုံးဆောင်ပစ္စည်းနဲ့စခဲယမ်းကြီးတွေမကပါဘူးရုရှားကပို့ထားတဲ့စစ်ပစ္စည်းတွေဂိုဒေါင်နဲ့စက်သိမ်းထားတာတွေကိုရုရှားကပြန်လို့ပြန်ဝယ်ယူ ာမျိုးလည်းရှိပါတယ်။ဒါမျိုးပြန်ဝင်တာကမြန်မာတွေမကပါဘူး။အာရှဒေသတွေကရုရှားလက်နက်ဝယ်ထားတဲ့နိုင်ငံတွေလည်းပါပါတယ်
။အခုလိုပြန်ပို့တာမှာမြန်မာလမ်းကြောင်းကနေအဓိကဖြစ်ခဲ့တာလို့လည်း Richard Horsey ကဆက်ထောက်ပြပါတယ
် So Russia has been repurchasing equipment that it sold
ကုလို Russia ကနေအရင်ရောင်းထားပြီးပြန်ဝယ်ယူနေတာမှာတင်ပို့တဲ့လမ်းကြောင်းအများစုကလက်ရှိမှာမြန်မာကနေတစ်ဆင့်ထွက်နေတာပါဘာလို့လဲဆိုတော့အာရှကဒီပြန်ပို့ပေးနေတဲ့နိုင်ငံတွေအနေနဲ့ Russia စစ်ပွဲကိုအတိအကျအခုလိုထောက်ပံ့ပေးနေတာကိုလူသိရှင်ကြအတိမခံခြင်းလို့ပါအဲ့တော့မြန်မာကနေဒီလက်နက်ကုန်သွယ်လမ်းကြောင်းပေါက်နေပါတယ
်ဒါအပြင်အခုလိုမြန်မာကရုရှားကိုပို့နေတာအတွက်အထောက်အထားတွေလည်းတွေ့ရှိထားပြီးသားပါလို့ Richard Horsey ကရှင်းပြခဲ့ပါတယ
် and customs data has been found by some investigative journalists
ခုလိုလက်နက်တင်ပို့တဲ့အကောင့်ကိုဆိုင်ရာထောက်ထားတွေကိုသတင်းတောက်ချိုကစုံစမ်းဖော်ထုတ်လာတာမနစ်ခဲကဒါမှမဟုတ်18လလောက်ကိုရှိလာပါပြီရုရှားကနေရောင်းပေးထားပြီးအာရှနိုင်ငံချိုရဲ့ကိုတော်တွေတဲကအဆက်ကြံနေတဲ့လက်နက်တွေတင်ကားပြစ်မှတ်ထားအလင်းစနစ်တွေနဲ့တခြားစစ်အသုံးဆောင်ပစ္စည်းတွေကိုမြန်မာကနေရုရှားကိုပြန်ပို့ပေးတဲ့အကောက်ခွန်ထောက်ထားတွေတွေ့ရှိထားပါတယ
်ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစူးစမ်းမေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတကယ်တော့ရုရှားကနေမြန်မာကိုအခုလိုလက်နက်ပို့ခဲ့တာကဆိုဗီယက်နိုင်ငံဟောင်းလက်ထက်တွေကရှိခဲ့ပြီးနောက်ပိုင်းတရုတ်လက်နက်တွေကိုမြန်မာစစ်တပ်သဘောမကျတာကြောင့်ရုရှားပေါ်လက်နက်ဝယ်ယူရေးပုံမိခိုလာခဲ့ရတယ်လို့ရုရှားအခြေစိုက် Asia News ကလည်းဖော်ပြခဲ့ပါတယ်ခင်ဗျာ
စစ်ပွဲအလွန်ကာလဂါဇာကမ်းမြောင်ဒေသနဲ့ပတ်သက်လို့ဘလို့ကင်တွဲဖြည့်ရှင်းကြမလဲဆိုတာမှာအစ္စရေးနဲ့အမေရိကန်ကြားသဘောထားကွဲလွဲနေပါတယ်အစ္စရေးလူဦးရေ၃ပုံတစ်ပုံကျော်လောက်ကဂါဇာကိုအစ္စရေးကထိန်းချုပ်နိုင်မယ်လို့ယုံကြည်ကြပြီး၄ပုံတစ်ပုံကျော်ကတော့အဲ့ဒီဒေသမှာဂျူးတွေအခြေချနေထိုင်ဖို့ပြန်တိဆောက်ပေးမယ်လို့မျှော်လင့်ကြပါတယ် VOA သတင်းထောက် Linda Grastein ဂျေရုဆလင်မြို့ကနေသတင်းပေးပို့ထားပါတယ်မမျှသတင်းအောင်ပါရှင်
ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ဟာမတ်စ်ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အချိန်မှာပဲစစ်ပွဲလွန်ကာလဂါဇာကမ်းမြောင်ဒေသအုပ်ချုပ်ရေးနဲ့ပတ်သက်ပြီးအစ္စရေးနဲ့အမေရိကန်ကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။ဒီစစ်ပွဲဟာ2025ခုနှစ်အထိဆက်ဖြစ်သွားနိုင်တယ်လို့နောက်ပိုင်းမှာပါလက်စတိုင်းအာဏာပိုင်တွေအနေနဲ့ဒီဒေသကိုဆက်အုပ်ချုပ်ဖို့အခန့်ကဏ္ဍမရှိသင့်တော့ဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကပြောဆိုပါတယ်။
ခုချိန်မှာပါလက်စတိုင်းထိပ်ပိုင်းခေါင်းဆောင်တွေကအစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုချုပ်ချဖို့ညှင်းဆုံနေကြပါတယ်။တချို့ကဒါကိုကူးမွေးလင်းလင်းချီးမွမ်းကြသေးတာပဲ။နောက်ကသူတို့ကဂါဇာကိုထိန်းချုပ်မှလားအစ္စရေးဝန်ကြီးချုပ်တယောက်အနေနဲ့ကျွန်တော်ကတော့ဒီလိုမျိုးအပြစ်ခံမှာမဟုတ်ပါဘူး
။ဒါပေမဲ့အနာဂတ်ဂါဇာကိုအုပ်ချုပ်ဖို့ပါလက်စတိုင်းအာဏာပိုင်တွေအတွက်ကွဲပြားတဲ့အစီအစဉ်တစ်ခုကိုအမေရိကန်ကလှုပ်ဆောင်နေပါတယ်
။ A governance, a government and a
Palestine ပြည်သူတွေလိုချင်တာနဲ့လိုအပ်တာတွေကိုအမှန်တကယ်ဖြည့်ဆည်းပေးနိုင်တဲ့အုပ်ချုပ်ရေးအာဏာပိုင်အဖွဲ့လိုအပ်ပါတယ်။အမှန်တကယ်လည်ပတ်နိုင်တဲ့အနေအထားလည်းရှိရပါမယ်။အတိုက်အခံတွေတက်တက်နဲ့ဖွဲ့စည်းတာမျိုးမဟုတ်ပဲအစ္စရေးရဲ့အကူအညီနဲ့ဖြစ်ဖို့လိုပါတယ်
။စစ်ပွဲကိုရပ်တန့်ဖို့နဲ့ဂါဇာကမ်းမြောင်ဒေသနဲ့အနောက်ဘက်ကမှနှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးဖြည့်ရှင်းချက်ကိုအကောင့်ထည့်ဖော်ဖို့အမေရိကန်အနေနဲ့အစ္စရေးကိုဖိအားပေးတယ်လို့ပါလက်စတိုင်းခေါင်းဆောင်တွေကပြောပါတယ်။
American measures to
support နိုင်ငံအတူရှင်တွဲနေထိုင်ရေးကိုကူညီပံ့ပိုးပေးဖို့အမေရိကန်ရဲ့ဆောင်ရွက်မှုတွေလိုအပ်ပါတယ်။အမေရိကန်အနေနဲ့အစ္စရေးကိုစစ်ပွဲရပ်ဖို့ပြောနိုင်ပါတယ်။ပြင်းပြင်းထန်ထန်ဖိအားပေးဖို့လိုပါတယ်။
2005ခုနှစ်ဂါဇာကမ်းမြောင်ဒေသကိုဟာမတ်စ်တို့မသိမ်းပိုက်ခင်အချိန်ကအစ္စရေးကအဲ့ဒီနေရာမှာဂျူးခြေချနေထိုင်ရာ18ခုကိုဖျက်သိမ်းပေးခဲ့တဲ့အတွက်ပါလက်စတိုင်းတွေကတော့ဒါဟာလွတ်လပ်တဲ့နိုင်ငံတစ်ခုစီကိုအစာပြုတဲ့ပထမဆုံးခြေလှမ်းတစ်ခုဖြစ်တယ်လို့မျှော်လင့်ခဲ့ကြတာပါဂျေရုဆလင်မှာရှိတဲ့ဂျူးပြည်သူ့မူဝါဒဆိုင်ရာအင်စတီကျူရဲ့သဘောထားစစ်တမ်းအသစ်တစ်ခုအရဆိုရင်ပါလက်စတိုင်းအုပ်ချုပ်ရေးအာဏာပိုင်အဖွဲ့ထားရှိဖို့ဆိုတဲ့အမေရိကန်ရဲ့အစီအစဉ်ကိုအစ္စရေးနိုင်ငံသား900ခန့်နှုန်းကပဲထောက်ခံအစ္စရေးလူ၏၃ပုံတစ်ပုံကဂါဇာကမ်းမြောင်ဒေသကိုအပိတိုင်ထိန်းချုပ်လုပ်ပြီး၄ပုံတစ်ပုံကတော့အဲ့ဒီဒေသမှာဂျူးတွေပြန်ပြီးတော့အခြေချနေထိုင်ဖို့အတွက်လိုလားပါတယ်။ဂါဇာကမ်းမြောင်ဒေသမှာဂျူးခြေချနေထိုင်ဖို့အတွက်ပြန်လည်တည်ဆောက်ရေးထောက်ခံအားပေးတဲ့လက်ရာစွန်းအစ္စရေးဝန်ကြီးတွေရဲ့ပြောကြားချက်ကိုအမေရိကန်ကလက်မခံပြင်းပြင်းထန်ထန်ကန့်ကွက်တာပါ။
Any such move in that direction would have
ဒီလိုသဘောကွဲလွဲမှုကအစ္စရေးနဲ့အမေရိကန်ကြားဆက်ဆံရေးအပေါ်မှာအပြတ်သဘောဆောင်တဲ့အကျိုးသက်ရောက်မှုရှိလာနိုင်ပါတယ်။အစ္စရေးဝန်ကြီးချုပ်ကဂါဇာကိုသိမ်းပိုက်ထားဖို့ရည်ရွယ်ချက်မရှိဘူးလို့တနေ့ကပဲပြောခဲ့တာကိုလည်းကျွန်တော်ထောက်ပြခြင်းပါတယ်။
ပြီးခဲ့တဲ့အောက်တိုဘာ9ရက်ဟာမတ်စစ်သွေးကြွရီရဲ့တိုက်ခိုက်မှုကအစ္စရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့သတိထားစရာဖြစ်လာပါတယ်။အစ္စရေးအနေနဲ့သူတို့လူမျိုးရေးထိခိုက်နိုင်တဲ့လက်ရုံးမှုတွေကိုလုံနိုင်မှုမရှိဘူးလို့တချို့ကတော့သုံးသပ်ပါတယ်။အနာဂတ်ပါလက်စတိုင်းနိုင်ငံတစ်ခုတည်ဆောက်ဖို့ဒါမှမဟုတ်အစ္စရေးနဲ့ပါလက်စတိုင်းကြားခွဲထွက်ရေးစာရာတွေကတော့လက်ရှိမှာမရမြအခြေအနေမှာပဲရှိနေပါသေးတယ်ရှင်။
ဂါဇာကမ်းမြောင်ဒေသမှာဟာမတ်စ်အဖွဲ့အပေါ်ထောက်ခံမှုဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့နောက်ပိုင်းကဆက်လို့တိတိတသာတိုးလာခဲ့ကြောင်းပါလက်စတိုင်းမဲဆန္ဒရှင်တွေကပြောပါတယ်။အောက်တိုဘာလမတိုင်ခင်ကထောက်ခံမှု12ရာခိုင်နှုန်းလောက်ရှိခဲ့ရာခိုင်နေဒီဇင်ဘာလမှာတော့44ရာခိုင်နှုန်းထိတက်လာတာလို့ပြောကြပါတယ်။ဒီလိုတိုးလာတဲ့အပေါ်ဟာမတ်စ်ထောက်ခံသူတွေနဲ့အကဲခတ်တွေကဘလို့လေလာသုံးသပ်ပြောဆိုနေကြပါလဲ။ဂျော်ဒန်မြေအနောက်ဖက်ကန် West Bank မှာရှိတဲ့အမရီဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့သတင်းထောက် Henry Wilkins ရဲ့သတင်းပေးပို့ချက်ကိုတော့ Mackin Phu Thwe ကတင်ပြထားပါတယ်ရှင
်။ပြီးခဲ့တဲ့စက်တင်ဘာလကအစ္စရေးတပ်ဖွဲ့တွေတပ်ဖြတ်တာခံခဲ့ရတဲ့ဒေသခံ10ကျော်သက်ဟာမတ်ဂျေဘရီရာမနာရဲ့ရုပ်ပုံပိုစတာတွေကိုဂျော်ဒန်မြေအနောက်ဖက်ကန် West Bank ဒေသကအမရီဒုက္ခသည်စခန်းနေရန်တွေမှာတွေ့နေပါတယ်။ဒီလူငယ်လေးသေဆုံးခဲ့ရတာကိုစာနာပြီး West Bank ဒေသမှာသူတို့ပေါ်ထောက်ခံမှုဒူလာအောင်ဟာမတ်စ်အဖွဲ့ကအခုလိုပိုစတာတွေထုတ်ပြီးလက်ကက်ထားတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။သေဆုံးသူလူငယ်ရာမနာဟာဟာမတ်စ်ထောက်ခံသူတူဖြစ်ပြီးဖောက်ခွဲရေးလက်လုံဘုံနဲ့ပြစ်ခတ်တိုက်ခိုက်တဲ့အတွက်ပြစ်ဒဏ်ခံခဲ့ရတာလို့ Isri Sitak ကပြောပါတယ်။ရာမနာရဲ့ဖခင်ဂျေဘရီယယ်အဗ်ဒူရာမာမော်ဆာကတော့တားဖြစ်သူအကျွဲ့ဝမ်းထဲပူဆွေးနေရတဲ့အချိန်မှာပဲအစ္စရေးတပ်ဖွဲ့တွေကသူ့ဝင်ကိုဝေရောက်စီးနှင်ပြီးသူ့သားနောက်တစ်ဦးဖြစ်တဲ့ရာဟီယာကိုဒီဇင်ဘာလ23ရက်နေ့ကဖမ်းဆီးသွားခဲ့ရလို့ပြောပါတယ
်။အစ်မတ်တ်ဘာဘင်တာဂျစ်ဖတ်ဂျ်ဖတ်တ်ဘာဘ်ဟီဘင်တာအရှုဖကာတီဟီယာ
တခါခေါက်တဲ့ကြတော့ရာဟီယာလို့ထင်ပြီးကျွန်တော်တို့ဖွင့်ပေးလိုက်တယ်။ဒါပေမဲ့အစ္စရေးစစ်သားတွေတနက်တည်းနဲ့ဝင်လာပြီးတော့ကျွန်တော်တို့နောက်ဆုတ်ဖယ်ခိုင်းတယ်။ကျွန်တော်ကလည်းမဖယ်ပေးဘူးလို့ပြောတယ်။တားဟုတ်လေကျွန်တော်တွေးချင်တယ်။သူတို့ကတနက်လက်ပြစ်မယ်လို့ချိန်ချောက်တယ်။ကျွန်တော်မကြောက်ပါဘူး။နောက်တော့ကျွန်တော်မျက်နှာကိုရိုက်ပြီးတော့နောက်ကိုတွန်းထုတ်အတင်းဝင်လာကြတော့တာပါပဲ
။အဲ့ဒီချိန်ကလေးကသူ့သားကိုအစ္စရေးတပ်တွေကဖမ်းခေါ်သွားခဲ့ပြီးဘာကြောင့်ခေါ်သွားတယ်လဲဆိုတာမသိရတယ်လို့အခုချိန်ထိဘာသာမှမကြားရဘူးလို့ဖခင်ဖြစ်သူကပြောပါတယ်။ဒီဖန်ဆီးမှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကို VUE ကဆက်သွယ်ပြီးမျက်နှာမှာတော့အစ္စရေးထောက်လှမ်းရေးဌာနကိုဆက်သွယ်ဖို့ပြောပါတယ်။အဲ့လိုဆက်သွယ်တာမှလည်းထောက်လှမ်းရေးဌာနကတစုံတရာတုံ့ပြန်ဖြေကြတာမရှိသေးပါဘူး။အစ္စရေးအာဏာပိုင်တွေဟာအောက်တိုဘာလ9ရက်နောက်ပိုင်းကစလို့အကြမ်းဖက်လှုပ်ရှားမှုထောက်ခံသူတွေကိုလုံးဝသိမ်းမခံတဲ့နည်းနဲ့ကင်တွယ်လာခဲ့တာပါ။ခုကန်ဒေါ်လာနဲ့အင်အားစုတွေကိုစာနာထောက်ခံကြအွန်လိုင်းလူမှု9ရက်တွေပေါ်မှာဖော်ပြကြတဲ့သူတချို့ဖမ်းဆီးခံရတာရှိတယ်လို့အစ္စရေးကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas လို့အဖွဲ့တွေကိုထောက်ခံမှုပြယုံနဲ့ပါလက်စတိုင်းဘယ်သူမှမစိုးရုံးတင်စစ်ဆေးခြင်းမရှိအချိန်မရွေးဖမ်းဆီးထိန်းသိမ်းခံရနိုင်ပါတယ်။မောင်ဆာကတော့သူ့သားတွေဆုံးရှုံးခဲ့ရပြီးကတည်းကဘာမှမကြောက်တော့သလိုအစ္စရေးချူချော်မှုကိုခုခံနေတဲ့ Hamas နဲ့တခြားအဖွဲ့တွေကိုပေါ်ပေါ်တည်တည်ထောက်ခံသွားမယ်လို့ပြောပါတယ်။ဒီနေရာမှာလူတိုင်းကတော့သူ့လောက်ပေါ်ပေါ်တင်နေမထောက်ခံရကြပါဘူး။ဒါတော့မှဟာမတ်စ်ကိုထောက်ခံသူတွေဟာအောက်တိုဘာလမတိုင်ခင်က12ရာခိုင်နှုန်းလောက်ပဲရှိရာကဒီဇင်ဘာလအထဲမှာတော့52ရာခိုင်နှုန်းအထိတိုးလာတယ်လို့ပါလက်စတိုင်းမူဝါဒနဲ့စစ်တဲသုတေသနလေ့လာရေးစင်တာကကြောက်ယူတဲ့လူလူစစ်တမ်းမှာဖော်ပြပါရယ်။ဟာမတ်စ်အဖွဲ့အပေါ်ထောက်ခံမှုကြီးသသာတိုးလာတဲ့ဆိုတော့ကို West Bank မှာရှိတဲ့သတင်းသမားတွေလေ့လာသုံးသပ်သူတွေနဲ့ဒေသခံတွေကလည်းသဘောတူတဲ့အကြောင်း view ကိုပြောပါရယ်။ပန်ဇာဗီးနီးယားပြည်နယ်တပ်ကတော်ကအရှိလေပိုင်းဒေသဆိုင်ရာကျွမ်းကျင်သူလီယိုဘက်ဇလစ်စတန်ဖီလ်ဒ်ကအခုလိုပြောပါတယ
် The increasing support for Hamas is mostly due to the fact that
ပထမဆုံးချင်းခုလိုချင်းနေပြောင်းလဲရကြောင်းသာ Hamas ပေါ်ထောက်ခံမှုတွေတိတိကျကျတိုးလာခဲ့တာ
ပါ
1994ခုနှစ်ကအော့စလိုသဘောတူညီချက်နဲ့အညီစတင်ဖွဲ့စည်းခဲ့ပြီးလက်ရှိ West Bank ဒေသကိုအုပ်ချုပ်နေတဲ့ပါလက်စတိုင်းအာဏာပိုင်တွေဟာပြည်ပခန့်ကိုဖြည့်ရှင်းနိုင်စွမ်းမရှိသလိုပို့ပြီးတော့အာဏာရှင်ဆင်လာတယ်လို့ပါလက်စတိုင်းအများပြားကပြောဆိုကြပါတယ်။ West Bank ဒေသလူရေရဲ90ရာခိုင်နှုန်းလောက်ကလက်ရှိပါလက်စတိုင်းသမ္မတမမ်မုတ်အဘတ်စ်နှုတ်ထွက်တင်တယ်လို့ပြောဆိုကြပါတယ်။ပါလက်စတိုင်းခေါင်းဆောင်တွေဟာအစ္စရေးရဲ့ကျူးကျော်မှုတွေကိုထိရောက်ရောက်မတွန်းလှန်မတိုက်ခိုက်နိုင်ခဲ့ဘူးလို့ West Bank ဒေသခံတဦးကပြောပါတယ်။
احنا بنعمل انه يكون الحرب توقف
غزه غزه ما سيبوي جي يب بيرو خوان صون تي ا بيان له لون نايمي يوكو بوي ري جيمبا ناين لي مي لو جنرو ميو له ما ري بالستاين انا باين دي تيما لو خوان دي رو شي با ري دابيمه تي تي ياو ياو ملوك جا باو
ဒီလိုအခြေအနေတွေကြောင့်ပဲအခုဆိုရင်လူတော်များများကအစ္စရေးကိုပြစ်စီအောင်လုပ်မယ်လို့တရားဝင်ကြွေးကြော်ထားတဲ့ဟာမတ်စ်အဖွဲ့ကိုထောက်ခံလာကြပြီးလက်နက်ကိုင်နည်းနဲ့ဖြေရှင်းမှုပိုးပြီးအားပေးထောက်ခံလာကြတယ်လို့လူလူစစ်တမ်းကဖော်ပြပါရယ်။အောက်တိုဘာလ9ရက်နောက်ပိုင်းကစလို့ဝက်စ်ဘက်လူကြီး80ရာခိုင်နှုန်းကအစ္စရေးကိုလက်နက်ကိုင်တိုက်ဖို့ထောက်ခံတဲ့အကြောင်းပြောဆိုတာကိုစစ်တမ်းကဖော်ပြပါရယ်။ပါလက်စတိုင်းမြို့ရာမလာအခြေဆိုင် NGO အဖွဲ့တစ်ခုဖြစ်တဲ့ထောက်ထားမှုဆိုင်ရာအာရဗ်ကိုရက်ကတချွာလှူရှာသူလည်းဖြစ်ပညာရှင်တဦးလည်းဖြစ်တဲ့အိုင်ယက်ဘာဂူဒီကအခုလိုပြောပါတယ
်ဝဲအဲ့ဥန်အစ္စရာအီလီ
အစ္စရေးလက်ရှိအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပဲလူတွေကြားမှာအစ္စရေးကျူးကျော်မှုကိုအပြီးအတိုင်ရှင်းပြရမယ်ဆိုတဲ့တွေးတွေအလေးအနက်ဝင်လာပါတယ်ဒါကြောင့်ဟာမတ်စ်ပဲဖြစ်ဖြစ်အစ္စရေးကျူးကျော်မှုကိုတွန်းလှန်နေတဲ့ဘဲအဖွဲ့လှုပ်ရှားမှုကိုမဆိုလူတွေထောက်ခံလာကြတာပ
ါဟာမတ်စ်အဖွဲ့ကတော့အမေရိကန်နဲ့နိုင်ငံတချို့ကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတာပါပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဟာမတ်စ်အဖွဲ့အစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့တာမှာလူ 1,200 သေဆုံးခဲ့ရပြီးအဲ့ဒီအချိန်ကစလို့လက်ရှိဂါဇာစစ်ပွဲစတင်လာခဲ့တာလည်းဖြစ်ပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းဖြစ်တဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bamiset@news.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။အခုတော့သတင်းပတ်ဆင်ခဏတွေကိုတင်ပြပါမယ်။အရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်။ရှမ်းမြောက်တိုက်ပွဲအပြစ်ရအောင်တရုတ်ကကြားဝင်ဆစ်ဆန်နိုင်ခဲ့ပေမဲ့ရခိုင်မှာတော့တိုက်ပွဲတွေဆက်ပြင်းထန်နေပါတယ်။ရှမ်းမြောက်နဲ့ရခိုင်အချင်းတွေဘလို့ကွာခြားပါသလဲ။ဒီသတင်းပတ် Editor နဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စန်းသားကိုမမျှသစီအောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင
်။မင်္ဂလာပါဥကျော်စန်းသားရှင
်။မင်္ဂလာပါမျက်စိ။
အခုဒီမြန်မာနိုင်ငံခြေနေကရှမ်းမြောက်ဘက်မှာတိုက်ပွဲတွေကဟိုငြိမ်သွားတယ်လို့ယူဆရတဲ့အချိန်မှာတစ်ဖက်မှာရခိုင်ဘက်မှာတိုက်ပွဲတွေကပြင်းထန်လာပါတယ်ဘယ်လိုကြောင့်ပါလဲ
။ဆောဆောကရှမ်းမြောက်မှာငြိမ်သက်သွားတယ်လို့လည်းပဲတိကျတော့မယူဆနိုင်ဘူးထင်ပါတယ်။တရုတ်စစ်သားပြထားတဲ့အပြစ်ရဆွေးရေးကိုနှစ်ဖက်လုံးကဟိုဘက်ချိုးဖောက်ဒီဘက်ချိုးဖောက်ဖြစ်တယ်။အခုနောက်ဆုံးအချိန်မှာလည်းပဲစစ်တပ်ဘက်ကချိုးဖောက်တဲ့အတွက်ကြောင့်တရုတ်ဘက်မှာတော့မှထိခိုက်မှုတွေရှိဆွေးကန့်ကွက်တွေကြာနေရပါတယ်။ဆိုတော့အဲ့ဒီလိုအပြစ်ခတ်ဆွေးရေးဟာသူတို့ရဲ့ရန်ဆောင်တိုက်ခိုက်မှုတွေကိုငြိမ်သက်သွားစေတဲ့အခြေအနေတော့မရှိသေးပါဘူး။ရခိုင်ဘက်မှာကတော့ဟုတ်တယ်ပူပြင်းထန်လာတယ်ရခိုင်မှာပေါက်တော်တစ်မျိုးလုံးကိုအေးအေးသိမ့်ပြီးကြတယ်ကြောက်တော်မှာဆိုရင်လည်းအဓိကကြတယ်ဘူဟာစခန်း၉ခုလောက်ဘုံမှုကျုပ်အဆင့်ကြီးကြတဲ့ဟာတွေသူတို့လုံအားနေပါဝိုင်းထားပိတ်ဆို့ထားပြီးပြီးတော့တနေ့ငွေနေ့မနေ့အစောကြီးမှာပဲတရင်ရရှိပါတယ်ကျွန်တော်ကြားပါတယ်ဆိုတော့မကြခင်သိမ့်တော့မလို့ကြတယ်ပလဲဝါကိုသိမ့်ပြီးပြီးပလဲဝါသိမ့်ပြီးတော့စီအဖြစ်မဟာဗျူဟာမြောက်တဲ့အချက်ချဖြစ်တယ်ဟိုဘက်ဒီဘက်အိန္ဒိယဘက်ပင်လာတဲ့ဘက်ကခလုံးဆက်သလိုရတဲ့နေရာဖြစ်တဲ့အစသဖြင့်ဆိုပူပြီးအရေးကြီးတာကတော့ရံပြဲပေါ့ရံပြဲကျွန်းရဲ့မြောက်ဖက်အစွန်းမှာကြောက်ဖြူစီရဲ့အဲ့ဒီနာရင်းနှီးစကန်ဒေသတို့နောက်ပြီးတော့ကြောက်ဖြူ SEZ ခေါ်တဲ့ Special Economic Zone ပေါ့လေအထူးစီးပွားရေး Zone ဒီဆောက်နေတဲ့စိတ်အရေးကြီးတဲ့ဒေသတွေရဲ့အကျိုးစီးပွားဆိုတော့ဒီနေရာမှာပါကျယ်ပြန့်လာတဲ့အတွက်ကြောင့်ဒါသိပြီးတော့အခြေအနေဟာကျန်မာမတင်းနေမှာမဖြစ်လာလို့ဆိုပါရယ်။ဘာကြောင့်အဲ့လိုဖြစ်လဲဆိုတော့ကျွန်တော်စောစောကပြောခဲ့သလိုပဲစစ်ကောင်စီကိုသူတို့ကအနားမပေးချင်ဘူးခုကတွန်းလှိုင်းအင်အားစုတွေကတော့တစ်ဖက်မှာညင်နေကျန်တဲ့ဖက်မှာဖိတိုက်ကြတယ်။ရခိုင်ဘက်တင်မကဘူးကချင်ဟာလည်းပဲတိုက်တယ်ကချင်ဆိုရင်စံပြီဘက်ကမာဘိန်းထိသိမ့်တယ်လို့ကျွန်တော်တင်းနေနေမှာပဲသတင်းကြားခဲ့ရပါတယ်ဆိုတော့အဲ့လိုအစ်မပြစစ်ကောင်စီကိုတိုက်ပွဲဆင်နေရတယ်လို့ပဲပြောမှာဖြစ်ပါတယ်။
အဲ့တော့တကယ်တော့တရုတ်ရဲ့အကျိုးစီးပွားရခိုင်မှာအများကြီးရှိပါတယ်အဲ့တော့ဒီရှမ်းမြောက်မှာသူတို့ဂျာဝင်တယ်လို့ပဲရခိုင်မှာရောအဲ့လိုမစိစက်နိုင်ပါဘူးလ
ားဒီအကြီးရဲ့ကိစ္စပါပဲရှမ်းမြောက်လောက်ရခိုင်ကိုသူတို့အေးကိုအပေါ်မှာဩဇာမညောင်းနိုင်ဘူးလို့ဆိုရင်မှားမယ်မဟုတ်ထင်ပါတယ်ရှမ်းမြောက်ကသူတို့နဲ့အဲ့ကိုကန်းတို့ဘာလို့ဝါလို့ပေါ့လေအဲ့ဒီဒေသတွေအလုံးဟာတရုတ်ရဲ့ဩဇာပို့ပြီးတော့လွှမ်းမိုးမှုရှိပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်သူစီးပွားရေးအဖြစ်ပါဖြင့်အေးကြတော့လက်ထောက်ထိမရှိပါဘူးနောက်အေးကိုသူတို့ဩဇာသုံးဖို့ကလည်းပဲရှမ်းမြောက်ကအဖွဲ့လိုဘယ်လိုပြောမလဲသူတို့ငယ်နိုင်လို့ပြောရမလားရှမ်းမြောက်ကအဖွဲ့ကိုသူတို့မိပြီးအကောင့်လာပြောရင်ပြောလို့ရမယ်အေးမှာကြတော့တစ်ဖက်မှာလည်းပဲအိန္ဒိယကတရုတ်ရှိရမဟုတ်ဘူးအိန္ဒိယရှိတယ်တရုတ်ရဲ့ပြိုင်ဘက်ဘင်္ဂလားဒေ့ရှ်ရှိတယ်တချိန်တည်းမှာပဲတရုတ်ကအိန္ဒိယသမုဒ္ဒရာကိုစီးရေးမဟာဗျူဟာရထွက်ပေါက်လုပ်နေတယ်ဆိုတော့အနောက်နိုင်ငံတွေလည်းစောင့်ကြည့်နေတယ်ဆိုတော့အေးကိုသူတို့ထင်သူတို့လုပ်ပြီးတော့ short in လုပ်ဖို့ဆိုရင်သိပ်ပြီးတော့လွယ်လွယ်ကူကူလုပ်နိုင်မယ်လို့မထင်ဘူးအဲဒါကြောင့် preport လုပ်မယ်ဆိုရင်လည်းပဲပူပြီးတရုတ်ကအလေးနဲ့စဉ်းစားခဲ့ရလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်ဒီ route လောက်တိသူတို့အမိရင်းပြတိုင်းလုံးလိမ့်မယ်တော့မထင်ဘူး။နောက် AA ရဲ့ခေါင်းဆောင်ဘိုဒုတ်ထွန်းမြတ်နိုင်ငံတခါပြောရမလား။တရုတ်သားပိုင်ငါတို့နေပြီးတော့တက်သိမ့်ပြီးဆိုပြီးတော့ပြောတာကြားဘူးလေ။အဲဆိုတော့အဲ့ရမျိုးတွေဆိုတော့ AA ဟာတရုတ်ကအဖီဖော့လုံတိုင်းလွလွင်းတူရနိုင်မဲ့အဖွဲ့ဟုတ်ချင်မှဟုတ်ပါလိမ့်မယ်
။ဒါဆိုရင် AA ကဘယ်လောက်ထိညှို့မှန်းထားရလို့ထင်ပါသလဲ။
အဲ့တော့ခမရခဲ့ပါတယ်သူတို့ရဲ့စီရေးမြန်မာရဲ့သူတို့အစွမ်းကုန်ပြောထားတာရခိတလန်းစဉ်ဆိုပြီးတော့ပြောထားတဲ့အထက်မှာအာကျွန်တော်သဘောပေါက်လာတော့ရခိုင်ပြည်မှာရခိုင်တပ်ပဲရှိရမယ်တပ်မရှိဘူးသူတို့အုပ်ချုပ်ရမယ်သူတို့အုပ်ချုပ်ရေးပဲတူတောက်မယ်ဆိုတော့ပြောနေရတာဖြစ်ပါတယ်ဆိုတော့ဒီချီမှာဒီလောက်ထိကိုသူတို့ယူရသလားတော့မသိဘူးအဲ့ဒါတော့ခမရခဲ့ပါတယ်ဒါပေမဲ့စိတ်ထဲမှာစဉ်းစားမိရတခုကတော့အခုကျောက်ဖြူအထူးစီးပွားရေးဆုံးကိစ္စအကျိုးအမြတ်နဲ့ပတ်သက်ပြီးတော့သိအကျိုးအမြတ်များတဲ့နေရာဖြစ်ပါတယ်စစ်ကောင်စီတွေ့တာတစ်နှစ်တော့ဒေါ်လာဘီလီယံနဲ့ချီပြီးတော့ဝင်နေတဲ့ဒင်းသားတွေဖြစ်တော့အဲ့ဒီအကျိုးစီးပွားကိုစစ်ကောင်စီနဲ့တရုတ်နှစ်ဖက်လက်ဝိုက်ပြီးလုပ်တာတဲ့သူတို့ကိုလည်းပဲထည့်ပြီးညှိစေခြင်းတဲ့ဒီကိစ္စမှာသူတို့ရဲ့အမြင်တွေလည်းပါစီခြင်းတဲ့သဘောများရှိလေသလားလို့လည်းပဲကျွန်တော်စဉ်းစားမိပါတယ်ဆိုအစွမ်းကုန်သူတို့ရဲ့ရခိတလန်းစဉ်ကိုအဆုံးထိအကောင့်ထဲပေါ်သွားဖို့ဒီချိန်မှာရည်မှန်းချက်အဲ့လောက်ဒီမြင့်ထားသလားမမြင့်ထားဘူးလားဆိုတော့ပြောရခက်ပါတယ်အဲ့
တော့ဒီရခိုင်မှာပေါ့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေဒီခုနကကြောက်ဖြူသူစီပွားရေးဆုံးကြောက်ဖြူရင်းနဲ့စိတ်ကန်ဒီအရင်းနဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့သဘောထားဘယ်လိုရှိပါလဲ
သိအရေးကြီးပါတယ်လူတွေရဲ့ယဉ်ပန်းချက်ကတော့သဘောတရားကတော့စီးပွားတူတက်ချမ်းသာတဲ့နိုင်ငံကြီးတစ်ခုကစီးရတဲ့နိုင်ငံတစ်ခုမှာယဉ်ကြီးမြုံနိုင်မှုစီးပွားရေးလာလုပ်တယ်ဆိုရင်ဒေသခံတွေဟာစီးပွားတူတက်လာမယ်အလုပ်ကံရရှိမယ်ဆိုတာဒါနိုင်ငံတကာလက်ခံထားတဲ့ဟာပါပဲပုံမှန်ဘင်္ဂလားဒေ့ရှ်နိုင်ငံစီးရတဲ့နိုင်ငံအထွေထွေလုပ်ငန်းတွေလာယဉ်ကြီးမြုံနိုင်တဲ့သူတို့အဲ့ဒီကနေအများကြီးအဲ့လိုဟာတွေရှိပါတယ်ဒါပေမဲ့ဒီရေနဲ့စိတ်ကန်းကိစ္စမှာဒီလိုပဲမျှော်လင့်ခဲ့ကြတယ်သူကပထမပိုင်းမှာတရုတ်ဟာဒေသခံတွေနဲ့ညှိနှိုင်းခြင်းမရှိခဲ့ဘူး။နောက်ပိုင်းမှာလူတွေကပြောလာတော့တရုတ်ကဒေသခံတွေညှိတယ်လို့ပြောတယ်။ဒါပေမဲ့ဒေသခံတွေကဘာဖြစ်လဲဆိုတော့ယင်းနဲ့စိတ်ကန်းလုပ်ဖို့အတွက်သူတို့ခရိုင်းအဲ့ကြောက်ဖြူကငါဖမ်းတဲ့လုပ်ငန်းတွေလုပ်တယ်။ငါမဖမ်းရတော့ဘူးဒေသခံတွေက။နောက်ပြီးတော့နေမြေသိမ်းခံရတယ်လေမြေတွေအဲ့ဒါအတွက်လည်းပဲအလုံလောက်သူတို့ဒီနဲ့လောက်တဲ့ရောကြီးမရဘူးထင်ပါတယ်။နောက်တစ်ခုကနိုင်ငံသားယင်းနှင်းပြုံနေတယ်ဆိုတဲ့နေရာမှာကျွမ်းကျင်မှုပညာကိုဒေသခံတွေတက်ကျွမ်းနေခဲ့ရမယ်။နောက်ပြီးတော့နောက်ဆုံးပြန်ပြီးတော့ transfer operation လုပ်ပြီး operate လုပ်ငန်းလည်းပတ်ပြီးပြန်လည်လွှဲပြောင်းပေးရမယ်အခါကျတော့လည်းပဲဒေသခံတွေကကျွမ်းကျင်ရေးလုပ်နိုင်တဲ့အစီအမျိုးထားရမယ်ဆိုရယ်စီကနေရှိထင်ပါတယ်။အခုကျတော့တရုတ်ကဘာမှအဲ့အမျိုးလုပ်မပေးဘူးအခုလောလောဆယ်ချီရပေါ်လေ။သူတို့စီကအလုပ်သမားတွေပဲအောက်ခြေစိမ်းကြီးခေါ်လာတယ်။ဆိုတော့ဒေသခံအလုပ်သမားတွေအများစုကတပြက်စီလှဲတဲ့အလုပ်လောက်ပဲရတယ်ဆိုလို့ကြားပါတယ်ဆိုတော့ဒေသခံတွေကသိမကျေနပ်ကြဘူးလို့ကြားပါတယ်ဒါပေမဲ့ဒီရှေ့မှာကြတော့မပြောရဘူးအဲဒီညင်းမြုံနံမှုတကယ်ပြန်ပြန်ဖြစ်လာပြီးညဉ့်ညဉ့်ရှိလာတဲ့ခါမှာတော့ဘယ်လိုပြောင်းလဲလာမလဲဆိုတာတော့စောင့်ကြည့်ရမယ့်ကိစ္စသာဖြစ်ပါတယ်အဲ့ဒါတော့
အဲရှမ်းမြောက်မှာကြတော့တရုတ်ကမီးစိမ်းပြပြီးတော့မတိကျိုးကျွန်းပြူလိုက်ပါတယ်ဒီရခိုင်မှာရောဒီသဘောပဲလို့ယူဆနိုင်မှာလား
အဲဆိုတော့ပြောခဲ့တဲ့အတိုင်းပါပဲအဲ့လိုက တရုတ်ကမစီကျိုးကျွန်ပြုတဲ့အချိန်လည်းပဲတရုတ်ကဟန်တာရင်လည်းပဲသူကလက်ခံနေမှလက်ခံမှသူကအေကလူတွေကတော့စိုးရပြောခဲ့တဲ့အချိန်မှာပဲသူကတရုတ်နဲ့ကက်နေရမှမဟုတ်တာသူကသီးခြားနိုင်မြေဖြစ်နေလေတော့နောက်ရှမ်းမြောက်ကသဘောတူညီမှုရရှိခဲ့ရလည်းပဲဒေသလိုက်အကန့်အသတ်လုပ်ခဲ့ရပဲဖြစ်ပါလိမ့်မယ်ရှမ်းမြောက်ဒေသညီညာရေးအပြစ်ခတ်ရဆွေးဖို့သာလုပ်တာဖြစ်မယ်ရခိုင်ဒေသအတွက်အပြစ်ခတ်ရဆွေးရေးလုပ်ဖို့ဆိုတာလည်းမပါဘူးထင်ပါတယ်အဲ့တော့တရုတ်ကစီကြညီရမယ်ကိစ္စဖြစ်ပါလိမ့်မယ်ဆိုတော့တရုတ်ကမီးစိမ်းပြတိုင်းလည်းပဲအေကတိုက်ချင်မှတိုက်မယ်တရုတ်ကမီးစိမ်းမပြလဲသူကသူ့အခြေအနေတိုက်ချင်တယ်တိုက်မယ်သဘောဖြစ်ပါတယ
်တဆက်သေးမေးချင်တာကပလောဝကိစ္စပါဒီပလောဝကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်နဲ့ချင်းချားမှာအငင်းပွားနိုင်ပါသလား
အဲ့ဒါလည်းလူတို့ကပြောနေကြတာတွေးရပါရင်ပလောဝချင်းလူမျိုးတွေရဲ့ဒေတာဖြစ်တယ်ရခိုင်လူမျိုးတွေဒေတာမဟုတ်ဘူးဆိုဟိုအင်္ဂလိပ်ကလည်းပဲမြန်မာနိုင်ငံမှာအဲ့လိုနေမြေပင်ကြားသတ်မှတ်မှုတွေဟာဒါဆွေးခွဲခြင်းလို့လုပ်ခဲ့တဲ့ပညာဆွေးရရှိခဲ့ပါတယ်ဆိုတော့တကယ်တော့အင်္ဂလိပ်တွေလက်ထက်ကြရခွဲကြတာဟာအုပ်ချုပ်ရေးအဆင်ပြေဖို့အတွက်အဓိကထားပြီးခွဲကြတယ်လို့ထင်ပါတယ်ဟိုစံပြေနေတဲ့ကူဆိုတော့အုပ်ချုပ်ရေးဆက်ထားတာကတော့သူတို့အဆင်လာရှိရလို့ထားတာပေါ့လေဒါပေမဲ့တချို့နယ်မြေတွေကတော့အုပ်ချုပ်ရေးအရာအဆင်ပြေအောင်ထားတယ်ပေါ့လမ်းပန်းဆက်သွယ်ရေးဆိုတော့ပလောဝါကိုတိမဲ့ဆိုရင်ရခိုင်နဲ့လမ်းပန်းဆက်သွယ်ရေးသိအဆင်ပြေပါတယ်ပလောဝါကိုတောက်တော်ကသွားတာကလဒန်းမြေကျောင်းဆန်တက်ပြီးတော့တောက်တော်ကသွားတာအဆင်ပြေဆုံးပါပဲအဲဒါကြောင့်လွတ်လပ်ရပြီးကြတဲ့ကလည်းပဲပလောဝါဟာရခိုင်ဘက်မှာရခိုင်ပြည်ရဲ့အုပ်ချုပ်နဲ့တဆက်တည်းဖြစ်နေခဲ့ပါတယ်အဲကျွန်တော်ရဲ့အဖေကိုယ်တိုင်ကအဲလွတ်လပ်ရပြီးတော့သူကကျောင်းဆရာတဲ့ကျောင်းဆရာပွားနေသူကပလောဝါမှာဆိုတင်ကျောင်းသွားပြီးတော့တတ်တင်ဖွင့်ပေးခဲ့ရတယ်ထူထောင်ပေးခဲ့ရတယ်နောက်ပလောဝါကိုရဲဘော်ဖြူရီသိမ်းတော့သူကကျောက်တော်ကိုထွက်ပြေးခဲ့ဆိုအဖေကကျွန်တော်ကိုပြန်ပြောပြလို့ကျွန်တော်ကြောက်ရတယ်ဆိုတော့ဒီအုပ်ချုပ်ရေးဌာနအားလုံးဟာတောက်တော်ကတဆင်သွားနေတာသာဖြစ်ပါလေလမ်းပန်းဆက်သွယ်ရေးလည်းတောက်တော်ကသာအဆင်ပြေပါလေဟိုဘက်ကအလံဝေးတယ်ဆိုတော့အဲ့ဒီအတွက်သာထားခဲ့တာဖြစ်ပါတယ်အဲ့ဒါကိုမဆာလာအစွာလက်ထက်မှာပလောဝါကိုချင်းပြင်းနေတယ်ကိုဘာကြောင့်ဘယ်သူတွေကြီးပြီးထားလိုက်စီတော့မသိပါဘူးဆိုတော့လောလောဆယ်မှာအငင်းပွားမှုကတော့တင်တော့ထင်တယ်လောလောဆယ်တော့မကြပါဘူးတချို့ကတော့ပြောနေကြတယ်ဥပမာအဖြစ်အေးအေးကောင်းဆောင်ဆိုရင်ချင်းတိုင်းသားတွေရဲ့မေခွန်တွေကိုဖြေပေးတဲ့အင်တာဗျူးတစ်ခုချင်းသတင်းထားတို့ကပြန်လာထုတ်ထွန်းတာကျွန်တော်တွေ့ရတယ်။အသူနဲ့ဆိုသက်ရင်နှင်းနှီးပဲဒေတာခံတွေကမေးလိုက်အသူကပြန်ဖြေလိုက်ဆိုတော့ဂျာဓမပဋိပက္ခတစ်ခုထူတော်စီရမတူပါဘူး။နောက်အေးကလည်းလူမျိုးရေးခွဲခြားတဲ့ပြင်းထန်ဘာသာရေးခွဲခြားတဲ့စိတ်ဓာတ်တွေလည်းသိမထားဘူးလို့ထင်ပါတယ်။ပူပြီးအရေးကြီးတာကတော့လောလောဆယ်မှာကတော့ချင်းတော်လှန်ရေးအင်အားစုတွေရောရခိုင်တော်လှန်ရေးအင်အားစုတွေရောဘသူတွေပဲဖြစ်တော်လှန်ရေးအင်အားစုတွေကစစ်ကောင်စီအုပ်ချုပ်တာတဲ့ဆိုင်ရင်ငါတို့အချင်းချင်းထဲကတယောက်ကလောလောဆယ်ထိန်းထားထိုင်တာတော့ကောင်းတာပဲလို့ယူဆကြလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်အငင်းပွားစရာတော့မရှိဘူးနောက်ပိုင်းမှာတကယ်လို့စစ်ကောင်စီတယောက်ကလွတ်မြောက်ခဲ့တဲ့ဆိုရင်ပေါ့လေဒါကအချင်းချင်းသူတို့နှိပ်ပြီးတော့ဖြစ်စဉ်ပြည်လည်နိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လက်တလောအခြေအနေတွေကိုကြည့်ရင်တော့ဟိုကောင်းတဲ့ဘက်ကိုဥတီလာတာကိုမတွေ့ရသေးပါဘူးနောက်ဆုံးမှဘလို့အဆုံးသတ်မယ်လို့ထင်ပါလေ
အဲသုံးသက်တာတိုက်ပွဲကတော့ဆက်လက်ပြီးတော့ဖြစ်နေမှာဦးဆိုရင်သုံးနှစ်ပြည့်ပြီးတော့အနာသိနာ၄နှစ်တွင်းကိုရောက်လာပြီးသုံးသက်သူတို့ကတော့တိုက်ပွဲကတော့ဆက်ဖြစ်နေဦးမှာပဲဒီလိုပဲသွားနေဦးမယ်လို့ပြောကြပါတယ်စစ်ကောင်စီပြုတ်ကြမယ်ဆိုရလည်းပဲထင်တော့လွယ်လိမ့်မယ်မဟုတ်သေးဘူးလို့ပြောနေတယ်အများကြီးပါပဲအဲတနည်းနည်းကြောင်းဦးမယ်ပြောကြတယ်တချို့ကလည်းပဲထားပါတော့အဲ့ဒီပြုတ်ကြပြီးတဲ့နောက်ခရီးကပို့ပြီးတော့ဒီမောရကောက်ပါတယ်အချင်းချင်းပြည်လဲအောင်ညှိနှိုင်းမှန်ဖို့အဲ့ဒါမှသာလေညှိနှိုင်းမှုဆိုတော့ရမှာဖြစ်ပါတယ်စစ်ကောင်စီကပြုတ်ကြတဲ့ထားပါတော့စေအုပ်ချုပ်ရေးအပြောင်းလဲဖြစ်တယ်သူတို့စမှာခေါင်းဆောင်ပြောင်းလဲဖြစ်လို့တနည်းနည်းနဲ့ညှိနှိုင်းရတယ်စစ်ကောင်စီရဲ့အနာတဖြည်းဖြည်းရော့ကျသွားတယ်ဆိုတော့မှအချင်းချင်းညှိနှိုင်းကြလဲအများကြီးစီလင်ဦးမယ်ထင်ပါတယ်ဒီကိစ္စအတွက်ကတော့နှစ်ဖက်လုံးကသဘောထားကြည့်ကြည့်ပေါ့နှစ်ဖက်လုံးဆိုတာဗမာဘူဆိုရကိုဆက်ဆက်ချုပ်ကင်နေတဲ့ဗမာလူမျိုးစုပြန်ကျန်တဲ့တိုင်းသားအင်အားစုတိုင်းသားလူမျိုးစုဟာတကယ်ဟာဇာရန်ဖြစ်အောင်ညှိရပါလိမ့်မယ်အဲ့လိုမညှိဘဲနဲ့ပြည်ပခါဖြစ်မဲ့ကိုယ်လွှဲမှုပြဿနာရှိနေမယ်ဆိုရင်ဆရာနာရှင်စနစ်ဟာတမျိုးမျိုးနဲ့ပြန်ပြီးတော့ခေါင်းထောင်လာနိုင်ပါတယ်မြန်မာနိုင်ငံမှာ
စစ်တပ်အနာသိမ်းလာတာလည်းပဲဒီတိုင်းဒါပဋိပက္ခကိုပဲအကြောင်းပြပြီးတော့သူတို့ဟာခွဲထွက်လိမ့်မယ်กว่าဘာညာဆိုအတင်းအကြောင်းပြပြီးလောက်တာပဲဆိုတော့ငါတို့စီမှာအဲ့ဒီသဘောတရားလုံးဝမရှိဘူးအကုန်လုံးသဟာသာဖြစ်တယ်ဆိုရင်စစ်တပ်အကြောင်းပြလို့မရအောင်ကိုညှို့ညို့ပြနိုင်မှဖြစ်မယ်လို့ထင်ပါတယ်အဲ့တော့ဒီရှိတော့သွားမယ်ကိစ္စပါလိမ့်ခင်ဗျာ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါဘူ
းဂျပန်နိုင်ငံမှာမဟာရန်တက်နေတဲ့တိတ်သူចောင်းသားလူငယ်လေးတစ်ယောက်ကတော့ခေါင်းငုံမခံတတ်တဲ့ဂျန်စီပီပီမြမအရေးကိုတက်ကြွစွာဆောင်ရွက်နေပါတယ်ဒီသတင်းပတ်ဂျန်စီအစီအစဉ်မှာမက်ခင်လေးဆက်သွယ်မေးမြန်းထားပါတယ်ရှင်
Hey ဂျန်စီတို့တဲ့ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေကဘာရဲ့ဘယ်ရက်ဒေတာမှာပဲနေပါစေဂျန်စီတွေကမတရားမှုဘတော်မှခေါင်းခုံခံနေမရှိဘူးနော်ဒီတစ်ပတ်မှာလည်းမြန်မာအရေးကိုတက်ကြွလှုပ်ရှားနေတဲ့ဂျပန်နိုင်ငံကတက္ကသိုလ်ကျောင်းသားလေးနဲ့တွေ့ဆုံမိမြန်ထားတယ်သူဘာကြောင့်မလို့မြန်မာအရေးကိုစိတ်ဝင်စားတာလဲမြန်မာအရေးသူဘာတွေလုပ်ခဲ့လဲဆိုတာကိုသူပြောတာလေးနားထောင်ပေးကြအောင်နော်
ကျွန်တော်နာမည်က石川ワカルロコバで、ကျွန်တော်က東京ナインガンジャーピニャヤレラエテカトマ、メマザタナピチャンダピパで。アグマスターコースマ、ジャパンヤオミャンマールミョネパテテ、サタンゴイエネバで。
ワタルさんがミャンマーアイユとバジャムロセイウンザレソラをပြောပြထားတယ်。
はい、ミャンマーについて、興味があったのは、
タクドサタプ便身グレが米ナインガンを輸入してもねとကျွန်တော်စဉ်းစားတဲ့ခါမှာအရှနိုင်ငံတွေကရွေးချယ်မှုကိုစဉ်းစားခဲ့ပါတယ်။အဲ့ဒီတဲကမှမြန်မာကိုရွေးချယ်လိုက်တာပါ။မြန်မာလူမျိုးတွေကနွေနွေထွေးထွေးလက်ရှိတယ်။ကိုယ်တိုင်ကလည်းမြန်မာလူမျိုးတွေကိုနှစ်သက်တဲ့အတွက်ရောကလေးတွေရဲ့ပညာရေးကိုအကူအညီပေးကျင်တဲ့အတွက်ကြောင့်ပါမြန်မာနိုင်ငံနဲ့ပတ်သက်တာကိုရွေးချယ်ပြီးတော့လေ့လာခဲ့တာပါ။အ
ဲထပ်တာမှမြန်မာတို့
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့လဲဝါတာရူဆန်ကသူဘယ်လိုမျိုးလေ့လာထားတယ်ဆိုတာကိုလည်းပြောပြထားသေးတယ
်။大学でမြန်မာについて勉強して。
ကျောင်းမှာတော့မြန်မာတမိုင်းအပါဝင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုခြုံငုံလေ့လာရပါတယ်။နိုင်ငံရေးပညာရေးအပါဝင်မှာအဲ့ဒီမှာနူလာရန်ပညာရေးကိုအဓိကထားပြီးတော့ကျွန်တော်လေ့လာခဲ့ပါတယ်။ပြီးတော့အဲ့ဒါနဲ့ပတ်သက်တဲ့စာတန်းတစ်စောင်လည်းကျွန်တော်ရေးခဲ့ပါတယ်။အဲ့ဒီစာတန်းကမြန်မာနိုင်ငံရဲ့မူလာရန်ပညာရေးမှာပြဋ္ဌာန်းစာအုပ်အသစ်ရေးဆွဲတာနဲ့ပတ်သက်ပြီးတော့လေ့လာထားတဲ့စာတန်းမှာအဲ့ဒီစာတန်းနဲ့ပဲကျွန်တော်ဖွဲ့ရခဲ့ပါတယ်။အခု Master ဆက်တက်တဲ့အခါကျတော့လူမှုရေးဆိုင်ရာဘာသာရေးကိုအဓိကထားလေ့လာနေတော့တို့ကြိုမှာရှိတဲ့မြန်မာလူမျိုးတွေရဲ့အကြောင်းကိုပါဆက်ပြီးတော့လေ့လာမိပါတယ်။အဲဒီကနေမြမနွေဦးတော်လန်ရေးအကြောင်းကိုပါလေ့လာနေတယ်လို့တော်လန်ရေးအတွက်အထောက်ပံ့ဖြစ်မှာတွေကိုလည်းကျွန်တော်လုပ်နေပါတယ
်။ဒရွန်ရူကိုခတ်ချင်ပါစား
။ဒီဂျပန်တက္ကသိုလ်ကျောင်းသားလေးကဒီမြမအရေးနဲ့ပတ်သက်ပြီးတော့သူဂျပန်မှာဘယ်လိုတွေလှုပ်ရှားခဲ့လဲဆိုတာကိုလည်းပြောပြထားသေးတယ်
။ဆွန်については
မြန်မာအရေးနဲ့ပတ်သက်ပြီးတော့ဂျပန်မှာဘာတွေလှုပ်ရှားတယ်လဲဆိုတော့မြန်မာနိုင်ငံမှာရှိတဲ့ဒုက္ခသည်တွေစီရီယံလှုပ်ရှားသူတွေနဲ့သူတို့ကလေးတွေရဲ့ပညာရေးအတွက်လမ်းမပေါ်မှာအလူခံတာတွေအင်တာနက်ကနေအလူခံတာတွေလှုပ်ပေးပါတယ်ပြီးတော့အလူခံတာမဟုတ်တဲ့တခြားလှုပ်ရှားမှုတွေလည်းရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဂျပန်မှာရှိတဲ့အကြောင်းတွေကိုသွားပြီးတော့မြန်မာနိုင်ငံအကြောင်းကိုရှင်းပြတာမျိုးနောက်တစ်ခုကဂျပန်ရောက်နေတဲ့မြန်မာလူမျိုးတွေဂျပန်ကတက္ကသိုလ်ကျောင်းသားတွေစုပေါင်းလက်မှတ်ထိုးပြီးတော့NUG ကိုလက်ခံပေးဖို့မြန်မာစစ်ကောင်စီကိုအကူအညီပေးနေတာတွေကိုရပ်ပေးဖို့ဂျပန်လွှတ်တော်ကိုတင်ပြတာတာဝန်ရှိသူတွေကိုတွားတွေ့ပြီးတော့ရှင်းပြတာမျိုးတွေဂျပန်မှာရှိတဲ့ NUG ရုံးတာဝန်ခံတွေနဲ့ဂျပန်ကလူတွေနဲ့အစည်းအဝေးလုပ်တာတွေနောက်ပြီးတော့ NUG ကလုပ်တဲ့ပွဲတွေမှာပါဝင်လှူရှားခဲ့ပါတယ
် NUG の人たちのイベントに協力ボランティアをしたりと
သူကလေဂျပန်နိုင်ငံမှာပဲနေပြီးတော့မြန်မာရေးလှုပ်ရှားတာမဟုတ်ဘူးမြန်မာနိုင်ငံရဲ့နေဆက်ဒေသတွေကိုသွားပြီးတော့လေမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေလေ့လာခဲ့သေးတယ
်ထိုင်းနော်မြန်မာနော် cross
ထိုင်းမြန်မာနယ်စပ်မှာရှိတဲ့ Meror ဆေးကန်းကိုလည်းသွားပြီးတော့လူငယ်တွေပေးခဲ့ပါသေးတယ်နောက်ပြီးတော့ New Blood School ဆိုတဲ့မိဘမဲ့ဂရာတစ်ခုကိုလည်းသွားခဲ့ပါတယ
်သူကဂျပန်အစိုးရကိုမြန်မာအရေးကိစ္စအတွက်လည်းအခုလိုတောင်းဆိုထားသေးတယ
်ဟုတ်တယ်စနေအဲတူ
ကျွန်တော်အနေနဲ့မြန်မာပြည်မှာဘာတွေဖြစ်နေသလဲမြန်မာလူမျိုးတွေဘာကိုလိုလားနေကြသလဲဆိုတာကိုဂျပန်လူမျိုးတွေနဲ့ဂျပန်နိုင်ငံအစိုးရကိုသိစေချင်ပါတယ်မြန်မာလူမျိုးတွေလိုလားတောင်းတနေကြတာကငြိမ်းချမ်းရေးဒီမိုကရေစီနဲ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့နေထိုင်နိုင်မှုစတဲ့လူသားတိုင်းလိုလားကြတဲ့အခြေခံလူသားအခွင့်အရေးတွေကိုတောင်းတနေကြတာပါဒါတွေကိုလိလူရှုထားဖို့ကလုံးဝမဖြစ်သင့်ဘူးလို့ပြောချင်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အတွက်ကြောင့်မလို့ပညာကောင်းကောင်းမသင်ခဲ့ရတဲ့ဂျန်စီလူငယ်တွေအတွက်ကလည်းသူကအခုလိုမျိုးအားပေးစကားပြောထားသေးတယ
်မြန်မာလုံးပြောမယ်နော်အဲကျွန်တော်ကမြန်မာပြည်မှာရှိတဲ့လူအထက်သူတဲ့လူငယ်တွေကိုထိအလေးစားပါတယ်အဲဘာဖြစ်လို့ဆိုရင်သူတို့ကခုံနိုင်ငံ အတွက်ကြုံစားနေပါတယ်သူတို့ကထိတ်ရေးတယ်လို့ထင်ပါတယ်ကျွန်တော်ကပြန်မပြီးမှတန်ငယ်ချင်းကအများကြီးရှိပါတယ်တချို့တန်ငယ်ချင်းကအဖန်ခံရခဲ့ပါတယ်တချို့တမယတန်ငယ်ချင်းက PDF ကိုပါဝင်ခဲ့ပါတယ်ကျွန်တော်ကထိတ်ဖိတ်ဖူးပါတယ်ဒါပေမဲ့ကျွန်တော်ကဒီလူကိုအားပေးချင်ပါတယ်အမြဲတမ်းအားပေးနေပါတယ်ဒါကြောင့်ကျွန်တော်ကနိုင်တော့ညွေဦးတို့နိုင်ငံကိုပါဝင်ရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်ချောဆန်းနေပါတယ်
။ကဲဂျန်စီတို့မြမအရေးကိုအစွမ်းကုန်စူးစမ်းဆောင်ရွက်ပေးနေတဲ့ဂျပန်ကဂျန်စီလေးကြောင့်ကြားခဲ့ရပြီနော်။နောက်ပတ်တည်းကြားလို့ရှိရင်လည်းပို့ပြီးတော့စိတ်ဝင်စားဖို့ရအစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိတယ်။အဲပရိသတ်တွေအနေနဲ့လေဒီဂျန်စီအစီအစဉ်နဲ့ပတ်သက်ပြီးတော့အမှတ်ချက်ပြုခြင်းနဲ့ဝေဖန်ခြင်းနဲ့ဆိုလို့ရှိရင်ဒီ post အောက်မှာမှတ်ချက်ပေးဖို့မင်းနဲ့နော်။ကဲတတ
။ Globe ဆိုကရဲ့ဒီနေ့တာအကောင်းဆုံးစုပွဲဘက်ကို UAE နိုင်ငံဒူဘိုင်းမှာပြီးခဲ့တဲ့သတင်းပတ်ကချင့်ပါပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဆောင်းရသည့်လူငယ်အိုလံပစ်ပြိုင်ပွဲကိုပြီးခဲ့တဲ့တောက်ချနေ့ကစတင်ပါတယ်။ဒီဘက်အတွက်အကစားသတင်းတွေကိုကိုရနိုင်စုစည်းတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်မှာ VOA ရဲ့ဒီဘက်အတွက်အကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရက်ဆိုဝါမြာပြည်တော်သူ UAE ခြေဆိုင်တဲ့ Globe Soccer ရဲ့တနစ်တာအကောင်းဆုံးစူပေးပွဲကိုတော့ပြီးခဲ့တဲ့ January 19ရက်နေ့တောက်ကြနေကဒူဘိုင်းမှာကျင်းပခဲ့ပါတယ
် Best Men's Player of the Year at this year's Nikhil Dubai Globe Soccer Award goes to Erling Haaland
2023ခုနှစ်အတွက် Globe Soccer ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့ Manchester City နဲ့ Norway တိုက်စင်မှု Erling Haaland ကရသွားခဲ့ပါတယ်ဟာလဟာပီကရဘောလုံးရာသီမှာမန်ချက်စတာစီးတီးအသင်းတို့ဆူဆူပေါင်း52ဂိုးသွင်းပေးခဲ့ပြီးတော့ဖလားသုံးလုံးရခဲ့တဲ့အပြင်ယူရိုပါစူပါဖလားနဲ့ FIFA ကမ္ဘာကလပ်ချန်ပီယံဖလားတွေကိုလည်းဒီဘောလုံးရာသီအတွင်းမှာပဲအနိုင်ရခဲ့တာကြောင့်အခုလို Globe Soccer ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုရရှိခဲ့တာဖြစ်ပါတယ် Globe Soccer Award ကချီးမြှင့်တဲ့တနစ်တာအကောင်းဆုံးနီးပြဆုကိုတော့ Man City နီးပြ Guardiola ကရသွားခဲ့ပြီးတော့အကောင်းဆုံးအသင်းဆုကိုတော့ Man City အသင်းကရရှိခဲ့ပါတယ်ဒါပြန်အကောင်းဆုံးဂိုးသမားဆုကိုတော့ Man City ဂိုးသမား Ederson ကရခဲ့ပြီးတော့အကောင်းဆုံးအလဲတန်းလူဆုကိုတော့ Man City အသင်းအတွက် Champions League Final မှာအနိုင်ကိုသွင်းပေးခဲ့တဲ့ Spain ကွင်းလယ်လူ Rodri ကရရှိသွားခဲ့တာပါ။ဒါပြန်ရှေ့လယ်ပိုင်းဒေသရဲ့အကောင်းဆုံးဘောလုံးသမားဆုနဲ့ပရိသတ်တွေအကြိုက်ဆုံးဘောလုံးသမားဆုကိုတော့ Saudi Pro League မှာကစားနေတဲ့ Portuguese တိုက်စင်မှု Cristiano Ronaldo ကရသွားခဲ့ပါတယ်။ရိုနောဒိုကတော့ Saudi ရဲ့ Pro League ဟာပြည်သစ် League 1ထက်သာတယ်ဆိုပြီးတော့ပြောကြလိုက်ပါတယ
် The level right now To be honest I think the Saudi League is not worse than France League
မန်တိုင်းပြောရင်ကျွန်တော်ရဲ့အမြင်ကတော့ Saudi အမှတ်ပေးပြိုင်ပွဲတွေကပြည်သစ် League ဆက်တော့မညံ့ပါဘူးပြည်သစ်အမှတ်ပေးဘောလုံးပွဲတွေမှာကကောင်းတဲ့အသင်းက2သင်း3သင်းလောက်ပဲရှိတယ်လို့ကျွန်တော်ထင်ပါတယ်။ Sorry မှာကတော့ခုဆိုရင်အသင်းတွေကပို့ပြီးတော့ကြိတ်နေရှိလာကြပါလေ။ပြောချင်တဲ့လူကြိုက်တာပြောနိုင်ပါလေ။ဒါပေမဲ့ဒါကကျွန်တော်အမြင်သက်သက်ပါ။အခုဆိုရင်ကျွန်တော်ဒီမှာကစားတာတနည်းရှိပါပြီ။အဲဒီတော့ကျွန်တော်ပြောတာကိုကျွန်တော်သိပါလေ။ဒါပေမဲ့အခုဆိုရင်ကျွန်တော်တို့ Sorry Pro League ကပြင်သစ် League တွေပိုကောင်းတယ်လို့ကျွန်တော်ထင်တယ်လို့ကျွန်တော်တို့ကဆက်ပြီးတော့တိုးတက်နေပါလေ။
ရိုနောဒိုဟာ2023ခုနှစ်အတွင်းမှာကလပ်တင်းနဲ့နိုင်ငံလယ်ယူစီအသင်းတော်စုစုပေါင်း54ကိုသွင်းခဲ့တာကြောင့် Harry Kane, Kylian Mbappe နဲ့ Haaland တို့ကကြော်ပြီးတော့ဂိုးအများဆုံးသွင်းနိုင်တဲ့အတွက် Globe Soccer ကချီးမြှင့်တဲ့တစ်နှစ်လုံးမှာဂိုးအများဆုံးသွင်းတဲ့ Maradona ဆုကိုလည်းရရှိသွားခဲ့ပါတယ်ခင်ဗျာအာဖရိကနိုင်ငံမှာကျင်းပနေတဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာတော့တရနီကအုပ်စု A နောက်ဆုံးပွဲစဉ်တွေမှာနိုင်ဂျီးရီးယားကဂီနီဘစ်ဆောကိုတဘောကိုမရှိနဲ့နိုင်ပြီးတော့အီကွေတိုရီယယ်ဂီနီကအေရှန်အိုင်ဗရီကိုစ်ကို၄ဂိုးကိုမရှိနဲ့နိုင်သွားတာကြောင့်အုပ်စု A မှာအီကွေတိုရီယယ်ဂီနီနဲ့နိုင်ဂျီးရီးယားက9မှတ်စီနဲ့အုပ်စုပထမနဲ့ဒုတိယရပြီးတော့ဒုတိယဆင့်ရှုံးထွက်ကိုတက်သွားပါတယ်ဒီအုပ်စုမှာအိုင်ဗရီကိုစ်က3မှတ်ဂီနီဘစ်ဆောက1မှတ်မှမရခဲ့ပါဘူးအုပ်စုဘီမှာတော့ဂါနာနဲ့မိုဇမ်ဘိတ်တို့နှစ်ဂိုးစီတည်းချသွားသလိုအီဂျစ်နဲ့ကိတ်ဗာဒီတို့လည်းနှစ်ဂိုးစီတည်းချလို့ကိတ်ဗာဒီက9မှတ်နဲ့အုပ်စုပထမအီဂျစ်က3မှတ်နဲ့ဒုတိယရပြီးတော့ဂါနာနဲ့မိုဇမ်ဘိတ်တို့က2မှတ်စီပဲရတာကြောင့်ကိတ်ဗာဒီနဲ့အီဂျစ်တို့နောက်တစ်ဆင့်ကိုတက်သွားကြပါတယ် တချိန်တည်းမှာပဲအီဂျစ်တိုက်စစ်မှုမိုဟာမက်ဆာလာဟာပေါင်တွင်းကြောဒဏ်ရာရသွားတာကြောင့်အ ਨੇ စုံနှစ်ပွဲနာမှာဖြစ်တဲ့ဆိုပြီးတော့အီဂျစ်ဘောလုံးဖွဲ့ချုပ်ကပြောပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကအီဂျစ်နဲ့ဂါနာတို့နှစ်ဂိုးစီတည်ကြတဲ့ပွဲမှာပေါင်တွင်းကြောဒဏ်ရာရသွားခဲ့တာဖြစ်ပါတယ်အဲ့လိုတရားရသွားတာကြောင့်သူဟာတနင်္လာနေ့ကခိတ်ဘွာတွေနဲ့ကစားတဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့ပေါင်နိုင်ငံချင်းမရှိခဲ့ပါဘူးဆာလာဟာပေါင်တွင်းကြောဒဏ်ရာကိုလေဝူးသင်းမှာပြန်ကုမှာဖြစ်တယ်လို့လည်းလေဝူးနီးပြရာဂင်ကလော့ကတနင်္လာနေ့ကအတည်ပြုလိုက်ပါတယ်အီဂျစ်အသင်းကတော့တကယ်လို့သူတို့ quarter final ကိုတက်ခဲ့မယ်ဆိုရင်တော့ဆာလာအနေနဲ့ quarter final မှာပြန်ပါဝင်နိုင်တယ်လို့အတည်ပြုထားပါတယ်။ဒါပေမဲ့လည်းဒဏ်ရာပြင်းထန်မှုရတဲ့အတွက်အတော်များများကတော့ semi final လောက်မှဖြစ်နိုင်မယ်ဆိုပြီးတော့လည်းခံမှန်းနေကြပါတယ်။ဒါပေမဲ့အခုနောက်ဆုံးသိရသလောက်တော့ဆာလာရဲ့ဒဏ်ရာဟာထင်ထားတာထက်ပိုဆိုးတဲ့အတွက်၃ဘက်ကနေ၄ဘက်လောက်ထိချနိုင်တယ်လို့သူ့ရဲ့ agent ကပြောလိုက်ပြီးတော့အာဖရိကဖလောင်းမှာပြန်ကစားနိုင်ဖို့အလားအလာကတော့အတော်လေးကိုနည်းနေတယ်လို့သုံးသပ်မှာဖြစ်ပါတယ်။ဒါပြန်ချန်ပီယံစီနီဂေါနီးပြအာလီယိုစစ်စီဟာလဲကင်မရွန်ကိုအနိုင်ရတဲ့ပွဲပြီးတဲ့နောက်မှာဆေးုံတက်လိုက်ရပါတယ်စီနီဂေါကကင်မရွန်ကို3ဂိုးတခုနဲ့နိုင်ပြီးတဲ့နောက်သူဟာရမူဆိုခရိုမီယိုကဆေးုံကိုတက်လိုက်ရတာပါဒါမဲ့လဲဘာကြောင့်တက်ရတယ်ဆိုတာထုတ်ပြန်ပြောဆိုတာမရှိပဲဆေးုံကမှတညနေလိုက်ရတယ်လို့ပြည်ထောင်နိုင်ငံရဲ့ Canal Plus ရုပ်သံလိုင်းကပြောပါတယ်စီစီဟာစီနီဂေါအတင်းနဲ့ပြီးခဲ့တဲ့ကမ္ဘာဖလားနှစ်ကြိမ်ချေစပွဲအောင်ခဲ့သလိုပြီးခဲ့တဲ့အာဖရိကဖလားမှာတော့ချန်ပီယံဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာကတော့နဆယ်လေးဆောင်းရသည်လူငယ်အိုလံပစ်ပြိုင်ပွဲကိုတော့တောင်ကိုရီးယားနိုင်ငံဂျန်ဝွန်မြို့မှာဇန်နဝါရီ19ရက်နေ့ကစတင်ဖွင့်လှစ်လိုက်ပါတယ်။တောင်ကိုရီးယားသမ္မတယွန်ဆော့ယိုကပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတော့ဒီနေ့ပြိုင်ပွဲမှာတော့အာဂဇာနီ15မြို့ပေါင်းပြီးတော့နိုင်ငံပေါင်း88နိုင်ငံကအာဂဇာသမ္မတပေါင်း1800ကျော်ဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။အပီပီဆိုင်ရာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိုက်ကတော့ပြိုင်ပွဲဝင်လူငယ်အာဂဇာသမ္မတတွေအနေနဲ့အိုလံပစ်စံတန်မိုးတွေကိုလေးစားဖို့ကစားသမားအချင်းချင်းအပြန်အလှန်လေးစားကြဖို့ကိုပြောလိုက်ပါတယ်။အခုဒီချိန်ဆောင်းသည့်လူငယ်အိုလံပစ်ပြိုင်ပွဲကိုတော့၄ချိန်မြောက်ကျင်းပတာဖြစ်ပြီးတော့ဒီပြိုင်ပွဲကိုတော့ဇန်နဝါရီ19ရက်နေ့ကနေဖေဖော်ဝါရီ1ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဂျာမနီနဲ့ဘိုင်မြူနစ်အသင်းရဲ့ဂျန်ဝင်ဘောလုံးမာဒီဖရန့်ဘာဂင်ဘောရဲ့အထိမ့်မှတ်ဂုဏ်ပြုပွဲကိုတော့ပြီးခဲ့တဲ့တောက်ကြံလေးကယူရင်းမျိုးကဘိုင်မြူနစ်အသင်းရဲ့အာလင်းစ်အရီနာဘောလုံးဝင်းကြီးမှာကျင်းပခဲ့ပါတယ်။ဖရန့်ဘာဂင်ဘောဟာဂျာမနီအတွက်တော့အကောင်းဆုံးသံတမန်တစ်ဦးဖြစ်တယ်လို့ဂျာမနီသမ္မတဖရန့်ဗောလ်တာစတိုင်းမိုင်ယာကပြောပါတယ်
။ So vielen war ein Vorbild. Für uns alle war ein Glücksfall.Und so nehmen wir auch Abschied.
သူကလူအများအများရဲ့လေးစားကြတဲ့ပုဂ္ဂိုလ်ပါကျွန်တော်တို့အားလုံးအတွက်တော့သူကတန်ဖိုးမဖြတ်နိုင်တဲ့သူဖြစ်ပြီးဒီလိုကြီးမြတ်တဲ့နိုင်ငံသားတယောက်ကိုကျွန်တော်တို့အခုလာပြီးတော့ဂုဏ်ပြုနှုတ်ဆက်တာပါအရာအားလုံးအတွက်ကျေးဇူးတင်ပါတယ်သမ္မတတယောက်အနေနဲ့အားလုံးရဲ့ကိုယ်စားပြောချင်ပါတယ
်တကယ်သာလို့လူကြီးများတဲ့ Franz Beckenbauer ဘောဝါကိုဂုဏ်ပြုတဲ့ဒီအထိမ့်မှတ်အခမ်းအနားကိုတော့ဂျာမနီသမ္မတအဖြစ်ဝန်ကြီးချုပ် Olaf Scholz ဘောဝါလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ပြည်ကြီးတဲ့ဥက္ကဋ္ဌ NASA El Khalifi ဂျာမနီနဲ့ Bayern Munich အသင်းဘောလုံးတာဝန်ရှိသူတွေကစားသမားဟောင်းတွေနီးပြဟောင်းတွေနဲ့ဘောလုံးပရိသတ်တွေလည်းတက်ရောက်ဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ
VOA အစီအစဉ်လေးနဲ့ပတ်သက်ပြီးအချက်ပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကခန်းယူနစ်မှာပါလက်စတိုင်းဒုက္ခသည်800လောက်နေထိုင်တဲ့ကုလသမဂ္ဂလက်ချီစင်တာကိုဗုဒ္ဓနေ့ကတင်ကားနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးအ ਨੇ ဆုံးလူ9ဦးသေဆုံး85ဦးဒဏ်ရာရခဲ့ကြောင်းကုလသမဂ္ဂကယ်ဆယ်ရေးရရှိသူကပြောပါတယ်။အဲ့ဒီလက်ချီစင်တာအထက်ကကောင်းကင်ရံတစ်ခုလုံးအ ਨੇ ရောင်မိခုံငွေတွေဖုံးလွှမ်းနေတာကိုထွက်လာတဲ့ဗီဒီယိုမှာတွေ့ရပါတယ်။ရှမ်းမြန်နိုင်ငံကဟူတီပြစ်မှတ်တွေကိုအမေရိကန်တိုက်ခိုက်မှုတွေမှာထိရောက်တဲ့ရလက်တွေရကြောင်းအင်ပြူရောပြောခွင့်ရဂျွန်ကာဘီကဗုဒ္ဓဟူးနေ့မှာပြောပါတယ်။ကနဦးအစင်ခန်းစားတွေအရပြစ်မှတ်၃ခုစလုံးမှာထိရောက်တဲ့ရလက်တွေရခဲ့တယ်လို့လည်းပြောပါတယ်။ဟူတီဌာနချုပ်အဆောက်အုံနှလုံးနဲ့ထောက်လိုက်ရေးအဆောက်အုံတစ်လုံးပျက်စီးသွားတယ်လို့လည်းပြောဆိုသွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ရဲ့ဂျာဝင်ဆစ်ဆက်ပေးမှုနဲ့ဇန်နဝါရီ17ရက်နေ့ကတည်းကအပြစ်ရကြောင်းကြေညာထားပေမဲ့ကိုကံအထုတေတာတမူပန်ခိုင်တဲ့မှာစစ်ကောက်စီရဲ့စစ်ကြောင်းနှစ်ကြောင်းဝင်လာခဲ့လို့တိုက်ပွဲဖြစ်ပြီး MNDAA ဘက်ကတအုပ်ချဆုံးတယ်လို့မြောက်ပိုင်းညီနောင်သုံးဘက်ကပုတ်ထုနေမှာကြေညာထားပါတယ်ရှင် နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကကိုဇော်မှုကျော်ဖြစ်ပါတယ်ညပိုင်း9နာရီခန့်နေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ1925 30မိနစ်တွက်ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင် VOA ကိုအပိနာဆင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်